Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှိများရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဖေဖော်ဝါရီလ9ရက်နေ့စနေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသိန်းလေးထိုက်ပါ
ကျမကတော့ဆုမြတ်မမရှင်ပြင်သစ်နဲ့ဂျာမနီတို့အထောက်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဟာယူကရိန်းထိုင်ကအခြေပိုင်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတစ်ခုပဲလို့ပြင်သစ်သမ္မတကပြောကြားလိုက်ပါတယ်အီရတ်နိုင်ငံဘက်ဒက်မြို့တော်မှာတော့ဘုံးတွေဇက်တိုက်ပကွဲခဲ့လို့34ယောက်ထဲမှနေသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုငြိမ်းချမ်းနဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းတွေပြီးမှာတော့ခချင်းဒေသကဆစ်ဆောင်ဒုက္ခသည်တွေပြန်လည်ထူထောင်နိုင်မဲ့အခြေအနေတွေကိုအရင်ဆုံးစုစည်းတင်ပြပေးမှာပါ
ဒီစီကုမလုခေသာတော်ရေဘဝရီအခြေခင်းတဲ့ဂျုံဒီရယ်မူလနေသားကြီးပြည့်ယူသွားတယ်နောက်စာတင်ရတဲ့ခလီးကြီးရဲ့နေသားကလည်းတခြားတနေရာကိုသွားပြီးတော့စာတင်ရတယ်ဆိုတဲ့အခါမှာ
ဒါတော့ကချင်ဆစ်ဆောင်ဒုက္ခသည်တွေစီကိုကိုယ်တိုင်သွားရောက်ခဲ့သူ88မျိုးဆက်ခေါင်းဆောင်ကိုပြုံးချိုရဲ့ပြောကြားချက်ပါအပြည့်စုံကိုမကြခင်မှာကြားကြရမှာဖြစ်ပါရဲ့ရှင်ဒီနောက်မှာတော့အပတ်စဉ်ခဏတွေဖြစ်တဲ့ဘလော့ဂါတွေပြောသည်မြမတူတာလေးတွေကိုနားဆင်ကြားရဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့ယာယီတက်တီကန်လက်မှတ်ကန်ဆောင်သူတွေစန္ဒာမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးဆွေးနွေးကြမယ်စနေနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုငင်းချန်းတို့ကကြီးညာပေးကြပါဦးရှင
်ပြင်သစ်နဲ့ဂျာမနီတို့အထောက်ဆောင်ရွက်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတစ်ခုဖြစ်လိမ့်မယ်လို့ပြင်သစ်သမ္မတဖွန်ဆွာအော်လွန်ကပြောကြားခဲ့ပါတယ်။ရေရှည်ခံတဲ့ငြိမ်းချမ်းရေးသဘောတူညီချက်မရရင်စစ်ပွဲဖြစ်လိမ့်မယ်လို့ဂျာမနီနိုင်ငံမြူနစ်မြို့တော်မှာကျင်းပနေတဲ့ကမ္ဘာလုံခြုံရေးဆိုင်ရာညီလာခံမှာယူကရိန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခြင်းမှာပြင်သစ်သမ္မတကအခုလိုပြောခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကလည်းငြိမ်းချမ်းရေးအစီအစဉ်အောင်မြင်မယ်မအောင်မြင်ဘူးဆိုတာသေသေချာချာမပြောနိုင်သေးဘူးလို့ငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောသွားပါတယ်။ယူကရိန်းအတွက်အနောက်နိုင်ငံတွေကလက်နက်ပေးမဲ့အကြံစီကိုဆန့်ကျင်တဲ့အနေနဲ့လက်နက်တွေပိုရလို့ပဋိပက္ခကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်မာခဲလ်ကပြောခဲ့ပါတယ်။ယူကရိန်းမှာဒီစီးရဲရအကူအညီပေးဖို့ကိစ္စကိုအနောက်နိုင်ငံတွေစဉ်းစားသင့်တယ်လို့ဥရောပကနေတိုးတပ်ဖွဲ့များဆိုင်ရာတပ်မှုကြီးဖိလစ်ဘရစ်လော့ဖ်ကပြောကြားခဲ့တာပါတပ်မှုကြီးဘရစ်လော့ဖ်ကယူကရိန်းအတွက်လက်နက်တွေပေးဖို့ကိစ္စကိုထောက်ခံပေမဲ့တပ်တွေဆေးလွတ်ဖို့ကိုတော့သူကမပြောခဲ့ပါဘူးယူကရိန်းနိုင်ငံဆိုင်ရာငြိမ်းချမ်းရေးအစီအစဉ်အတွက်ရုရှားပြင်သစ်နဲ့ဂျာမနီခေါင်းဆောင်တွေကြားဆွေးနွေးမှုဒီကနေ့စနေနေ့အစောပိုင်းမှာပြီးသွားခဲ့ပေမဲ့ခိုင်မာတဲ့ရလဒ်တစုံတရာမရခဲ့ကြပါဘူးရုရှားသမ္မတဗလာဒီမီယာပူတင်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ပြင်သစ်သမ္မတဖွန်ဆွာအော်လွန်နဲ့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုတို့၄ယောက်တယ်လီဖုန်းပေါ်ကနေပြီးတော့နတ်ဖန်တနင်္ဂနွေနေ့မှာဆွေးနွေးကြဖို့လည်းရှိပါတယ်။မြူနစ်နီလာခံကိုတက်ရောက်နေတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂေးလက်ဗရော့ဖ်ကတော့ယူကရိန်းပဋိပက္ခရဲ့အဆုံးသတ်စေမဲ့သဘောတူညီမှုတစ်ခုရနိုင်ပါတယ်လို့ပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့ EU ဥရောပသမ္မတတို့ဟာယူကရိန်းကိစ္စပိုဆိုးအောင်လုပ်နေကြတယ်လို့သူကဝေဖန်သွားပါတယ်ရှင်။
ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာဥပဒေပြုလွတ်တော်အမတ်တဦးတပ်တော်ဆောင်2ဦးနဲ့ရင်းမောင်းတဦးကိုဒီကနေ့စနေနေ့အစောပိုင်းကပြစ်တက်သွားပါတယ်။ဆွေမျိုးတွေနဲ့တွေ့ဆုံပွဲကပြန်လာကားနဲ့ပြန်လာတဲ့ Kibit Pawe ပါတီဝင် George Munchai ကိုတနတ်သမားတွေကပြစ်ခတ်ခဲ့တာပါ။လောက်ကျန်တပ်ဖြတ်ခြင်းခံရတာလို့ရဲတပ်ဖွဲ့ဝင်တဦးကပြောပါတယ်။ကင်ညာသမ္မတဥရူကင်ညာတာကအခုလိုလောက်ကျန်မှုအတွက်အလွန်ထိတ်လန့်တုံ့လှုပ်ရပြီးဝမ်းနည်းရပါတယ်လို့ပြောခဲ့ပါတယ်။အခုလိုပြစ်ခတ်ခဲ့တဲ့တနတ်သမားကိုဖမ်းဆီးရနိုင်ဖို့အတွက်ရဲတပ်ဖွဲ့တွေအနေနဲ့ရှိသမျှတုံးပြီးအမြဲတမ်းဖမ်းမိအောင်လုပ်ရမယ်လို့မျှော်လင့်တဲ့အကြောင်းလည်းပြောပါရယ်အတိုက်ခံကောင်းဆောင်ရယ်လီယာအိုဒီကာကအခုလိုတပ်ဖြတ်မှုကိုရှုံချလိုက်ပြီးဒါဟာကင်ညာနိုင်ငံတဝန်းလုံးမှာဖြစ်နေတဲ့နိုင်ငံရေးအကြမ်းဖက်မှုနဲ့မလုံခြုံမှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောပါရယ်အရှေ့အာဖရိကတိုင်းပြည်တစ်ခုဖြစ်တဲ့ကင်ညာဟာအစ္စလာမစ်စစ်သွေးကြွတွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်မှုတွေကိုလည်းခံစားနေရတာဖြစ်ပါရယ်
အီရတ်နိုင်ငံဘက်ဒက်မြို့တော်မှာဘုံးတွေဇက်တိုက်ပါကွဲခဲ့မှုကြောင့်34ယောက်ထဲမှနေသေဆုံးပြီးတော့အများအပြားဒဏ်ရာရသွားတယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတွေကပြောပါရယ်လူသွားလူလာများတဲ့လမ်းတစ်ခုပေါ်မှာအသေးခံဘုံးခွဲမှုကြောင့်22ယောက်ထဲမှနေသေဆုံးပြီးတော့450လောက်ဒဏ်ရာရခဲ့ပါရယ်ဒီပါကွဲမှုဖြစ်ပြီးမကြခင်မှာပဲလူစီကားတဲ့ရှာကာဈေးမှာဘုံးနှလုံးပေါက်ကွဲခဲ့တာမှာ10ယောက်ထဲမှနေသေဆုံးပါရယ်ဘက်ဒက်မြို့တော်ထဲမှာပဲတတိယဘုံးပေါက်ကွဲခဲ့တာမှာလည်းတော်တော်များများသေဆုံးဒဏ်ရာရသွားကြပါရယ်မြို့တော်မှာဒီနှစ်နဲ့ချီထုတ်ပြန်ထားတာကြာပြီဖြစ်တဲ့ညမထွက်ရအမိန့်ကိုပြန်ရုပ်သိမ်းဖို့အစိုးရကစီစဉ်ထားတဲ့ဒီကနေ့မှပဲအခုလိုမျိုးပောက်ကွဲမှုတွေဖြစ်ခဲ့တာပါ ဘသူလက်ချက်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။တိကျဖြစ်ရကတော့အီရတ်နိုင်ငံမြောက်ပိုင်းမှာယာစီဒီ16ယောက်ထက်မနည်းရဲ့အလောင်းတွေစုပေါင်းမြုပ်နှံထားတဲ့ကျွင်းတစ်ခုကိုတွေ့ရှိခဲ့ကြပါရဲ့ရှင်
။ယေမန်နိုင်ငံမှာရှီးယိုက်တပုံတွေတနိုင်ငံလုံးသိမ်းယူပြီးတဲ့နောက်မှာတော့ပါလီမန်ကိုဖျက်သိမ်းလိုက်တဲ့အပြင်အုပ်ချုပ်သူသမ္မတကောင်စီအစ်စ်ကိုတင်မြှောက်လိုက်ပါပြီ။အဖွဲ့ဝင်9ယောက်ပါတဲ့သမ္မတကောင်စီကလူအများစုဆူနီတွေနေထိုင်တဲ့တိုင်းပြည်ကိုနှစ်နှစ်ကြာအုပ်ချုပ်မယ်လို့ဟူတီပြည်သူစစ်တွေကကြေညာပြီးယေမန်နိုင်ငံမြို့တော်ဆနာမှာအောင်မြင်မှုအထိမ်းအမှတ်ဖြစ်မီးရှူမီးပန်းတွေဖောက်ခဲ့ကြပါတယ်။နိုင်ငံရဲ့အနောက်တောင်ပိုင်းတိုင်အီမြို့မှာတော့ဟူတီတွေကိုဆန့်ကျင်တဲ့လူအချို့စုဝေးဆန္ဒပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဟူတီရဲ့ကြေညာချက်ကိုပယ်ချလိုက်ပြီးယေမန်နိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရသမ္မတဟာဒီကသာအခုလိုကြေညာခွင့်ရှိပြီးသူနှုတ်ထွက်တာကိုပါလီမန်ကလက်မခံတဲ့၍သူသာသမ္မတအဖြစ်ဆက်ပြီးရှိနေမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ဟူတီတပုံတွေသမ္မတအိမ်တော်ကိုပြီးခဲ့တဲ့လကတိမ့်ပိုက်ခဲ့တဲ့အပြင်သူနဲ့သူ့အစိုးရတစ်ခုလုံးကိုနှုတ်ထွက်စေခဲ့တဲ့အတွက်အမေရိကန်ထောက်ခံထားတဲ့သမ္မတဟာဒီမှာအာဏာမရှိတော့ပါဘူးအခုလိုယေမန်နိုင်ငံမှာနိုင်ငံရေးအကျပ်တဲတွေဖြစ်နေပေမဲ့လည်းသမ္မတအိုဘားမားအနေနဲ့အမေရိကန်ပြည်ထောင်စုရဲ့အကြမ်းဖက်နှိမ်နှင်းမှုစစ်ဆင်ရေးတွေကိုလျှော့သွားမှာမဟုတ်ဘူးလို့ပြောပါရယ
်။ VOA American အသံညပိုင်းမြန်မာဘာသာစစ်ဆင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုံလွှင့်ပေးနေပါတယ်ရှင
်စနေနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဂျော်ဒန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် IS စစ်သွေးကြွအဖွဲ့ဖမ်းဆီးထားတဲ့အမေရိကန်ကူညီကယ်ဆယ်ရေးအမျိုးသမီးဝန်ထမ်းသေးဆုံးသွားပြီဆိုတော့စစ်သွေးကြွားတို့ရဲ့ပြောကြားချက်ကိုအတိမပြုနိုင်ဘူးလို့အင်ဂျီရောကတောက်ကြနေတော့ကပြောကြားခဲ့ပါတယ်။သေဆုံးသွားပြီဆိုတဲ့အပေါ်မှာအထူးစိုးရိမ်ပေမဲ့ IS တို့ပြောနေတဲ့အတိုင်းတကယ်ဖြစ်သလားဆိုတာကိုတော့အထောက်အထားမပြနိုင်ဘူးလို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရသူ Bernadette Meehan ကပြောကြားခဲ့ပါတယ်။ Caleb Mueller အသက်ရှင်နေလိမ့်အောင်မယ်လို့မျှော်လင့်တယ်လို့သူ့ရဲ့မိဘကလည်းပြောကြားခဲ့ပါတယ်။ Jordan နေကြောင်းတိုက်ခိုက်မှုမှာ Kela သေဆုံးသွားပြီလို့ IS တွေပြောနေတာဟာမမှန်ကန်တဲ့ဝါဒဖြန့်မှုဖြစ်တယ်လို့ Jordan နိုင်ငံတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။ Jordan တိုက်လေရင်မှုတယောက်ကို IS စစ်သွေးကြွားတွေကအရှင်မီးရှို့တပ်ဖြတ်ခဲ့ပြီးတဲ့နောက် Jordan ကစစ်သွေးကြွားတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေကိုတိုးမြင့်လုပ်ခဲ့ပါတယ်။ဒီလိုလေကြောင်းတိုက်ခိုက်မှုတွေမှာဖမ်းဆီးခံထားရတဲ့ American အမျိုးသမီးသေဆုံးသွားပြီဆိုတော့ IS အဖွဲ့ရဲ့ပြောကြားချက်ကိုမယုံမကြည်နဲ့တုံ့ပြန်နေကြတာပါ။ဂျော်ဒန်တိုက်လေယာဉ်မှူးတုံးကလည်းသူ့ကိုမီးရှို့တက်ပြီးတလအကြာမှစစ်သွေးကြွားတွေကဗီဒီယိုကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတဲ့အမေရိကန်အမျိုးသမီးကေလန်မြူလာဟာအဲရီဇိုနာပြည်နယ်ပရက်စကော့မြို့ကဖြစ်ပါတယ်။စစ်ပွဲတွေအကြမ်းဖက်မှုတွေကြားမှဆင်းဆင်းရဲရဲဒုက္ခရောက်နေတဲ့အရသာအရေးကိုစစ်ရောကိုပါကူညီပေးနေသူဖြစ်တယ်လို့သူ့ကိုသိကြတဲ့သူတွေကပြောပါတယ်။အရင်တုန်းကဂျော်ဒန်မြစ်အနောက်ဘက်ကန်ဒီသားနဲ့အိန္ဒိယနိုင်ငံတွေမှာကူညီကယ်ဆယ်ရေးအဖွဲ့တွေကိုစေတနာဝန်ထမ်းလိုက်လုပ်ခဲ့ဘူးတဲ့ကေလာဟာဆီးရီးယားနိုင်ငံအလက်ပိုမြို့မှာ2013ခုနှစ်တုန်းကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်
။အီရန်နိုင်ငံကအယ်ကိုင်ဒါနဲ့ IS တွေကြွားတွေကိုငွေကြေးနဲ့လက်နက်ထောက်ပံ့မှုတွေလုပ်ခဲ့တယ်ဆိုပြီးဘော့စတွန်မြို့သားရွှေပြောင်းအခြေချနေထိုင်သူ6ယောက်ကိုအမေရိကန်ပြည်ထောင်စုတရားရေးဌာနကဆွဲချက်တင်လိုက်ပါတယ်။တောက်ကြနေကအများပြည်သူကိုအတိပေးခဲ့တဲ့ဆွဆွဲချက်ထဲမှာဖော်ပြထားတာကအဲ့ဒီလူ6ယောက်ကအကြမ်းဖက်သမားတွေကိုလက်နက်နဲ့အခြားပစ္စည်းအထောက်ပံ့တွေပေးဖို့ကြံစီခဲ့တယ်ဆိုပြီးဆွဲဆိုထားတာပါ။အဲ့ဒီတဲက2ယောက်ကိုတော့နိုင်ငံခြားတိုင်းပြည်တစ်ခုမှာလူတက်ရန်ကြံစီမှုထိခိုက်နာကျင်အောင်ကြံစီမှုတွေနဲ့လည်းဆွဲဆိုထားပါတယ်။လူ9ယောက်ကိုတော့ဖမ်းမိထားပြီး6ယောက်မြောက်ကတော့ပြည်ပကိုရောက်နေပါတယ်။ဒီဘော့စတွန်မြို့သား6ယောက်လုံးကအမေရိကန်ပြည်ထောင်စုမှာတရားဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်။၃ယောက်ကတော့နိုင်ငံသားဖြစ်ခံယူထားပြီးကျန်၃ယောက်ကတော့ဒုက္ခသည်ဒါမှမဟုတ်အမြဲတမ်းနေထိုင်သူအဖြစ်နဲ့နေကြသူတွေဖြစ်ပါတယ်
။မြန်မာပြည်မှာ Gogan လို့သိကြတဲ့ပြင်သစ်ပကြီးဆရာကြီး Paul Gogan ရဲ့တဟီချန်ကျွန်းသူ၂ယောက်ထိုင်နေတဲ့ပုံပကြီးကားကိုစံချိန်တင်ဈေးအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်။ When will you marry? ဘယ်လိုလက်ထပ်မှလဲဆိုတဲ့ခေါင်းစဉ်နဲ့1892ခုနှစ်တုန်းကရေးဆွဲထားတဲ့စီဈေးပကြီးကားကိုဒေါ်လာတန်း300နီးပါးနဲ့ရောင်းလိုက်ရတာပါ။ကာတာနိုင်ငံကပြလိုက်တခုကနေဆွစ်ဇာလန်ပိုင်ရှင်တယောက်စီကဝယ်လိုက်တာလို့သတင်းတွေကပြောပါရယ်။ရေနံပေါ်ချွေွားတဲ့အရှိလေပိုင်းဒေတာကကာတာနိုင်ငံကလွန်ခဲ့တဲ့3နှစ်တုန်းကလည်းပေါ်စီဇန်ရဲ့ The Card Player ဆိုတဲ့ပကြီကားကိုဒေါ်လာတန်း250နီးပါးနဲ့ဝယ်ယူခဲ့ပြီးတော့ပကြီကားတစ်ချက်အတွက်ဈေးအများဆုံးပေးဝယ်တဲ့စံချိန်ကိုတင်ခဲ့ပါရယ်။ Stirling မိသားစုအမွေထင်း Sotheby's လေးလံကုမ္ပဏီကနေအနားယူထားတဲ့ Rudolph Stirling ကပကြီကားကိုရောင်းချလိုက်ပြီဆိုတာကိုအတိအပြုပြောပေမဲ့ဘသူကိုရောင်းလိုက်တယ်ဆိုတာကိုတော့ထုတ်မပြောပါဘူးရှင်
ထိုင်ဝမ်ကကီလိုမီတာကိုပြတ်ကျခဲ့တဲ့ Trans Asia Airline လေယာဉ်ကအလောင်း၃လောင်းကိုထပ်မံရှာဖွေတွေ့ရှိခဲ့တဲ့အတွက်တေဆုံးသူဦးရေစုစုပေါင်း38ယောက်ရှိသွားပြီဖြစ်ပါတယ်။ထိုင်ဝမ်ကကီနမ်ကျွန်းစုတွေကိုဥတီပြန်တန်းနေတဲ့လေယာဉ်မှ235မှာလိုက်ပါစီးနှင်းလာတဲ့သူတွေက5ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပြီးလူ15ယောက်အသက်ရှင်ခဲ့ပါတယ်။တိုက်ပေမျိုးဆောင်ရှမ်းလေစိတ်ကထွက်ခွာပြီးတိတ်မကြခင်မှာပဲ ATR 72600လေယာဉ်မှာတက်ထားတဲ့အင်ဂျင်နှလုံးကအလုတ်ကောင်းကောင်းမလုပ်တဲ့အတွက်အနီးမှာရှိတဲ့မြစ်ထဲကိုထိုးကြခဲ့တာလို့စုံစမ်းစစ်ဆေးသူတွေကတောက်ကြနေမှာပြောပါရယ်။လေယာဉ်ရဲ့ညာဘက်အင်ဂျင်ဟာပြန်တက်ပြီး38စက္ကန့်အကြာမှာရပ်သွားတဲ့အကြောင်းကိုအတန်နဲ့အချက်အလက်မှတ်တမ်းတင်ဆက်ကနေထုတ်ဖော်ရရှိခဲ့တယ်လို့ထိုင်ဝမ်လေကြောင်းအရာရှိတွေကတောက်ကြနေမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။အဲ့ဒါနဲ့လေယာဉ်မှူးတဦးကဘယ်ဘက်အင်ဂျင်ကိုမှားပိတ်လိုက်ပြီးပြန်နှိုးဖို့စူးစမ်းခဲ့တယ်လို့ခန့်မှန်းထားပါရယ်။ဒါပေမဲ့အင်ဂျင်ဆက်ပြန်မနှိုးခင်မှာပဲလေယာဉ်ပြတ်ကျခဲ့ပါရယ်။လေကြောင်းထိန်သိမ်းရေးဌာနရဲ့မှတ်တမ်းထဲမှာတော့အင်ဂျင်ဆက်ရပ်သွားပြီးအကူအညီပေးပါဆိုတဲ့အတန်ကိုလေယာဉ်ပြတ်မကျခင်လေယာဉ်မှူးနောက်ဆုံးပြောခဲ့တဲ့စကားအဖြစ်နဲ့ကြားရပါတယ်။အင်ဂျင်ဆက်ဘာကြောင့်ရပ်သွားတယ်လဲဆိုတာကိုတော့ပြောဖို့စောပါသေးတယ်လို့တာဝန်ရှိသူတွေကမနေ့ကပြောသွားပါတယ
်။ထိတ်တန့်ရောက်တဲ့နေ့ကိုမဆုမြတ်မွန်နဲ့ကိုငိမ့်ချန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားဆင်နိုင်တယ်လို့ပဲကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုကတော့မြန်မာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုအရင်ထုတ်လွှင့်ပေးခြင်းပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာဖြစ်ပါတယ်ရှင်စီရေးပရိပခရီးပြင်းထန်နေစေကချင်ပြည်နယ်တွင်စစ်ရှောင်ဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေအရေးတကြီးလိုအပ်တယ်လို့စစ်ပြေးစစ်ရှောင်ဒုက္ခသည်တွေဘဝရပ်တည်နိုင်ရေးရေရှည်အာမခံချက်ပေးနိုင်တဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေကိုလည်းလေးထားဆောင်ရွက်တင်တယ်လို့ကချင်ပြည်နယ်ကိုရောက်ရှိနေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်တိုက်ပွဲတွေဖြစ်ပွားနေစေကချင်ပြည်နယ်တွင်စစ်ပြေးစစ်ရှောင်ဒုက္ခသည်တွေစီတွားရောက်အကူအညီပေးနိုင်ဖို့ကြိုးစားနေပေမဲ့အစိုးရဘက်ကခွင့်ပြုချက်မပေးတဲ့အနေအထားဖြစ်နေလို့အခက်အခဲတွေ့ရတယ်လို့လည်းကချင်အရေးကူညီပေးသူတွေကပြောပါတယ်အသေးစိတ်ကိုမဆွမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့ကချင်ပြည်နယ်တွင်ဖားကတ်လုံခင်းဒေသတွေကကြေးရွာသားတွေနဲ့စစ်ပြေးဒုက္ခသည်စခန်းတွေအထိသွားရောက်ပြီးတော့လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်ငင်းညင်းနဲ့ပွင့်လင်းလူဖွဲ့စည်းကသွားရောက်ကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်ဒီလိုသွားရောက်တွေ့ဆုံခဲ့စဉ်အတွင်းဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတာကိုတွေ့ခဲ့ရတယ်လို့ငိမ့်ညာရင်းကိုလိုလားတောင်းတနေတဲ့စစ်ပြေးဒုက္ခသည်တွေအတွက်ရေရှည်ဘဝအာမခံချက်ရှိတဲ့စီမံချက်တွေအရေးတကြီးဆောင်ရွက်ပေးဖို့လိုအပ်တာကိုလည်းတွေ့ခဲ့ရတယ်လို့ကိုရိုင်းသွားရောက်ခဲ့တဲ့88မျိုးဆက်ခေါင်းဆောင်ကိုပြုံးချိုကအကြံပြုပါတယ
်အခုလောလောဆယ်မှာဆိုလို့ရှိရင်စစ်ရှောင်ရင်းနဲ့ရောက်လာတဲ့ဒါကိုလက်ခံထားတဲ့ရွာမှလည်းပဲရှိတဲ့ရွာသားတွေနဲ့အားလုံးကဘဝအတူတူဖြစ်ပြီးတော့သွားရည်လာရေးခက်ခဲပြီးတော့စိတ်ချိန်ကြောင်ပြိမိနေတဲ့အနေအထားဖြစ်နေတဲ့အတွက်အဲ့ဒီမှာစားနပ်ရိက္ခာကမြတ်တာပြီးတော့စားတောင်းနေရတယ်အဲ့ဒါကြောင့်မလို့တက်နေသလောက်ကျွန်တော်တို့လည်းပြည်သူလူထုရှိရာစုဆောင်ရရှိသမျှစားနပ်ရိက္ခာကိုတော့ပြည်ကြီးဖြစ်တယ်နောက်ပြီးတော့သူတို့ရဲ့နေ့စဉ်ပုံမှန်လုပ်ငန်းစားတောင်းတဲ့ဘဝတွေအားချက်ချင်းနဲ့ကြုံတွေ့ရတယ်မူလအနေအထားကြီးပြည့်ယူသွားတယ်နောက်စားသင်ရတဲ့ခလီးတွေရဲ့အနေအထားကလည်းတခြားတနည်းအားကိုသွားပြီးတော့စားသင်ရတယ်ဆိုတဲ့အခါမှာသူတို့ရဲ့နေ့စဉ်လိုအပ်ချက်တွေကိုတက်နေသလောက်ဖြည့်ဆည်းနိုင်ပြီးဖို့အတွက်ရည်ရှိမှာအကူအညီပေးရတဲ့ဆောင်လို့ရှိရင်ကိုယ်ပိုင်ဘဝတွေပြန်လည်ထူထောင်နိုင်မှုသာလျှင်ပို့ပြီးတော့သဘာဝချတဲ့ဖြစ်စဉ်ဖြစ်တဲ့အတွက်သူတို့ရဲ့နေ့စဉ်လုပ်ငန်းစားသောက်မှုတွေသွားရည်လာရေးကိစ္စတွေမှာတက်နိုင်သလောက်အကားစီးတီဖြေလျှော့ပြီးတော့လုံခြုံမှုရှိဖို့ကပို့ပြီးတော့အရေးကြီးတယ်လို့ယူဆတယ်
။လက်တလောဆေးရဲတင်းမာမှုတွေရှိနေတဲ့ကချင်ပြည်နယ်ဖားကန်နယ်မြေတွင်းကကြေးရွာတွေမှာတိုက်ပွဲတွေကြားပိတ်မိနေတဲ့ရွာသားတွေကိုလုံခြုံစိတ်ချရတဲ့နေရာတွေအထိရောက်အောင်ကဲထုတ်နိုင်ရေးလူသားချင်းစာနာမှုအကူအညီပေးရေးပစ္စည်းတွေရိတ်ခါတွေတွားရောက်ပြီးတော့ပို့ဆောင်ပေးနိုင်မှုအတွက်အခက်အခဲတွေကြုံနေရတယ်လို့နယ်မြေလုံခြုံရေးအတွက်လည်းစိုးရိမ်စရာအနေအထားဖြစ်နေတယ်လို့ကချင်မှန်တရားဖော်ထုတ်ရေးကော်မတီရဲ့ဥက္ကဋ္ဌဦးမောင်ထံကလည်းပြောပါရယ
်ခုနောက်ပိုင်းအခက်အခဲကြရတယ်ခုနောက်တမကနဲ့ဆင်းနေတဲ့ထောက်ကူကျူရဲ့ဖွဲ့တွေကြရင်ဒီအစိုးရကနေပြီးတော့သူတို့အနေနဲ့ဒီဒုက္ခပေးစခန်းတွေကိုစာနာရိက္ခာတွေပို့ပေးတဲ့ဟာအမျိုးကြရင်သူတို့ကအော်ပါမီရှင်းပေါ်တယ်နော်ကွန်ပျူတာအစိုးရစီလို့အဲအပိုင်းမှာအစိုးရကနေပြီးတော့မှဒါသူတို့ကွန်ပျူတာပေးတယ်ဥစားတကယ်အရင်နောက်နေတာတို့တင်းရင်ပေးတာတို့အဲ့လိုမျိုးတွေနဲ့သူတို့ဟိုမဲ့ချိန်မှာမရောက်တဲ့ပြဿနာတွေတော့ရှိတယ်ခုပြီးတော့လောလောလတ်ကျွန်တော်ဒီဖက်ကမဲ့မှာဖြစ်တယ်ဆိုရင်တို့ရွာသားတွေချက်ပြင်းတင်းချောင်းတဲ့ရွာသားတွေကြရင်ဟိုပိတ်မိနေတဲ့အနေအထားပေါ့လေနော်ပိတ်မိနေတဲ့အနေအထားမှာတို့အနေနဲ့ဒီပြက်လေးရောက်မလာနိုင်အတွက်အချင်းမှလို့ပြောလို့ရပါလေအဲ့ဒီပိတ်မိနေတဲ့ချိန်ကျတော့ ကူလောလောလောလောဆိုဟိုတီလင်ကဲတင်းနေကဆိုရင်ဒီ88ခုညာရေကိုပြုံးချူတော့ကိုမြင့်ကိုနိုင်တို့ကနေပြီးတော့မှသူတို့ဒီအဲဆန်တို့ဘာလို့ယူသွားပြီးတော့မှသူတို့ကိုလည်းတက်တာပေါ့နော်ဆိုတော့ဒီသူတို့ကိုပြန်ပြီးတော့ဒီပေါ့လုံချုံတဲ့နေရာကိုခေါ်ဖို့ဆိုပြီးတော့ဒီချိုင်းရဲကျိုးဆောင်အဖွဲ့တို့လိုမျိုးတခြားပါတိုင်းနဲ့ဦးဆောင်နေတဲ့အဖွဲ့တွေဆရာတွေအဲ့လိုမျိုးတွေသွားခေါ်နေတဲ့ပဲစက်ဘက်ကနေပြီးတော့မှကွန်ပျူတာမပေးတာလို့မသွားခိုင်းဘူးပေါ့နော်ဒီနေရာကိုဆက်ပြီးတော့ရှီခိုင်းတာလို့အဲ့လိုမျိုးပြတ်တာရောရှိတယ်
ဒေတာရင်းတည်ငြိမ်အေဂျင်ရေးနဲ့အပြစ်ခတ်ရစရေးတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဖော်ဆောင်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးဆိုင်ရာစာချုပ်လက်မှတ်ရေးထိုးနိုင်မှုနဲ့နိုင်ငံရေးဆွေးနွေးပွဲတွေအမြန်ဆုံးဖြစ်မြောက်လာနိုင်ရေး88မျိုးဆက်ကျောင်းသားများအဖွဲ့ကအလေးနက်တိုက်တွန်းပါတယ်
အဲ့တော့လုံးလုံးစစ်မှာတော့ကျွန်တော်တို့အနေနဲ့ကညီငယ်ရေးအမြန်ဆုံးရရှိအောင်နဲ့အပြစ်ခတ်ရစရေးကိုချုပ်ဆောင်နိုင်အောင်ဟောမလုံနိုင်တဲ့ကာလမှာအခုလိုမျိုးဒုက္ခရောက်နေတဲ့ပြည်ပဆောင်တဲ့သူတွေအတွက်လိုအပ်ချက်ရှိမယ်လို့ကျွန်တော်တို့ယူဆပါတယ်။စခန်းမှာရှိသမျှဟိုတော်တော်များများကိုတွေ့ဆုံပြီးတော့ကတော့သူတို့ဟာသူတို့မူရင်းနေရာဒေသတွေမှာပြန်လည်ပြီးတော့အေးအေးချမ်းချမ်းလုပ်ငန်းစားတော့လို့ရရင်လုပ်နိုင်ခြင်းနဲ့ဒါမှမဟုတ်ဝင်နဲ့အဲ့ဒီမျိုးနေ့စဉ်နဲ့နေရာဒုက္ခနဲ့ခံစားရမယ်ဆိုလို့ရှိရင်စားတောင်းတဲ့လုံခြုံတဲ့နေရာမှာဖြတ်သန်းခြင်းနဲ့အခြေအနေတွေ့ခဲ့ရပါတယ်။
ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းဒီနှစ်ဇန်နဝါရီလ14ရက်နေ့ကပြန်ပြီးတော့မှဖြစ်ပွားခဲ့တဲ့တကြောပြန်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေရတဲ့ထောင်ချီတဲ့ဒေသခံပြည်သူတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ခွင့်ပေးဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခွင့်ရဖို့စစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုကုလသမဂ္ဂကပန်ကြားလိုက်ပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာမြန်မာနိုင်ငံဌာနကိုယ်စားလှယ်ကလည်းစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးအထူးစိုးရိမ်မိပါတယ်ဆိုတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
။မဆုမောစုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမဲ့အထက်အရင်ဆုံးတော့မဆုမြတ်မောစီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါရှင်။
အင်တာနက်ဆိုတာနောင်ကျရင်ပျောက်သွားလိမ့်မယ်လို့ Google ကုမ္ပဏီအကြီးအကဲ Eric Schmidt ကပြောလိုက်လို့ online ပေါ်မှာတော်တော်လေးကြည့်ရိုက်သွားတယ်နော်ကိုသားညုံကြီ
းဆွစ်ဇာလန်နိုင်ငံ Davos မှာလုပ်သွားတဲ့ World Economic Forum ကမ္ဘာစီးပွားရေးဆွေးနွေးပွဲမှာသူပြောလိုက်တာမလား Davos ဆွေးနွေးပွဲတွေကကမ္ဘာခေါင်းဆောင်တွေအပြင်စီးပွားရေးလူမှုရေးဘိုင်းမှာပါအင်မတန်အရေးပါတဲ့ခေါင်းဆောင်တွေတက်ကြဆွေးနွေးကြတာဆိုတော့သူတို့ဆွေးနွေးသမျှကိုစောင့်ကြည့်နေကြတဲ့အချိန်မှာအင်တာနက်ဆိုတာနောင်ကျရင်ပျောက်ကွယ်သွားလိမ့်မယ်လို့သူကပြောလိုက်တာကိုဗျ
တကယ်တမ်းသူပြောခဲ့တဲ့အဓိပ္ပာယ်ကအင်တာနက်ဆိုတာမရှိတော့ဘူးဆိုတဲ့သဘောထက်ကိုအင်တာနက်ရဲ့အခန်းကဏ္ဍကိုအရေးတူပြောနေစရာမလိုတော့အောင်ကိုမှေးမိန်သွားလိမ့်မယ်လို့ဆိုလိုချင်တာပါအခုတည်းကဒီလူတွေနေထိုင်လှုပ်ရှားသွားလာနေတဲ့နေရာတိုင်းမှာနောက်ဆုံးပေါက်ပစ္စည်းတွေတစ်ခုနဲ့တစ်ခုကြားမှာချိတ်ဆက်တုံ့ပြန်မှုတွေကပုံမှန်လိုဖြစ်လာနေပြီးလူတွေရဲ့ဘဝမှာအင်တာနက်ဆိုတာနေရာတိုင်းမှာပါဝင်ချိတ်ဆက်ပြီးသားဖြစ်နေတဲ့အတွက်အင်တာနက်ကြောင့်ဆိုတာကိုတကူးတကားကိုပြောနေစရာမလိုတော့ဘဲနဲ့သူ့ရဲ့အခန်းကတဖြည်းဖြည်းမှေးမိန်ပြောက်ွယ်သွားလိမ့်မယ်လို့ Google ကုမ္ပဏီဥက္ကဋ္ဌ Eric Schmidt ကပြောခဲ့တာပါ
အဲ့ဒီဆွေးနွေးပွဲက IT လောကမှာထိတ်တန့်ရောက်နေတဲ့အကြီးအကဲတွေပင်နိုင်ဆွေးနွေးကြလို့သူတို့ဆွေးနွေးကြတဲ့ကိစ္စအတော်များများကိုလည်း IT စောင်းမတွေ blog တွေမှာပြန်ရေးကြဖော်ပြကြတာများသားနော
်သိကြတာပေါ့ Digital Economy ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကဒီနှစ်ဒီ Davos WEF မှာလူစိတ်ဝင်စားမှုအများဆုံးတက်ကြသူအများဆုံးဆွေးနွေးပွဲတစ်ခုလို့ပြောလို့ရတယ်ရှင်ပင်နိုင်ဆွေးနွေးကြတဲ့သူတွေကိုလည်းကြည့်အောင်လေခုနကပြောတဲ့ Google ကုမ္ပဏီဥက္ကဋ္ဌ Eric Schmidt တခါဒီ Facebook ကုမ္ပဏီလုပ်ငန်းလည်ပတ်မှုဆိုင်ရာအကြီးအကဲအတူကောက်ဆိုရင်တော့ COO ပေါ့ Sheryl Sandberg နောက်တခါဒီ Microsoft ကုမ္ပဏီရဲ့ CEO Satya Nadella နဲ့ Vodafone ကုမ္ပဏီရဲ့ CEO Vittorio Colao တို့လေဆိုတော့လက်ရှိ IT လောကကိုပုံဖော်နေကြတဲ့ဒေသကြီးတွေမလားနောက်ကမ္ဘာစီးပွားရေးနဲ့လူမှုဝန်ကျင်ပေါ်မှာနည်းပညာရဲ့တက်ရောက်မှုတွေကိုဆွေးနွေးကြလို့တော်တော်များများကစိတ်ဝင်စားခဲ့ကြတာပါ
ပညာရေးကဆလို့လေယာစိုက်ပျိုးရေးကျန်းမာရေးကဏ္ဍတွေအထိနည်းပညာတွေကြောင့်ကမ္ဘာတစ်ဝှမ်းလူမှုအတိုင်းဝိုင်းတွေရဲ့နေထိုင်မှုအဆင့်တန်းတွေတိုးတက်ခဲ့ရတယ်။နေထိုင်မှုပုံစံတွေအသွင်ပြောင်းလဲလာခဲ့ရတယ်လို့သူတို့အားလုံးကဆွေးနွေးသားကြပါရယ်။တစ်ချိန်တည်းမှာပဲဒီနည်းပညာအကျိုးမြတ်တွေကိုအားလုံးညီညီမျှမျှခံစားနိုင်ကြဖို့ကတော့ဥပဒေပြုသူတွေမှာအများကြီးမှုတည်တယ်ဆိုတာကို Facebook COO Sheryl Sandberg ကထောက်ပြရယ်ဗျ။အထူးဖြစ်ဒီအမျိုးသမီးတွေအနေနဲ့နည်းပညာအကျိုးမြတ်တွေကိုနားလည်အသုံးချနိုင်ဖို့လိုတယ်ဆိုတာကိုဆွေးနွေးသွားပါရယ်။
နည်းပညာနဲ့အလောက်ကင်ခွေလန်ဆက်ဆက်နေမှုနဲ့ပတ်သက်လို့ဆွေးနွေးသွားကြတာကိုလည်း IT ဆောင်းပါရှင်တော်တော်များများစိတ်ဝင်စားကြပုံရပါတယ်။ဒီအချက်ပေါ်မှာပြန်လည်သုံးသပ်ရေးကြတာတွေလည်းဖတ်နေရပါတယ်
။ Google ကုမ္ပဏီကြီးကဲ Schmidt ကလည်းနည်းပညာကအလောက်ကင်ခွေလန်တွေကိုဖျက်ဆီးပစ်တယ်ဆိုတော့အခုမှမဟုတ်ဘူးဆိုတော့ဘာနဲ့ဥပမာပေးလဲဆိုတော့လေဆိုင်တာနဲ့ဥပမာပေးသွားတယ်ဗျ။လေယာစိုက်ပျိုးတဲ့နေရာမှာလေထုံစက်တွေပေါ်လာတော့လေဆိုင်စားတဲ့သူတွေအလောက်ကင်တွေရှားကုန်နေတဲ့။အရင်နဲ့အခုမတူတာကတော့ဒီပြောင်းလဲနေတဲ့နှုံးမဲ့တဲ့လက်ရှိကမ္ဘာမှာဖြစ်နေတဲ့အလုတ်လက်မဲ့ပြဿနာကယာယီဖြစ်နေတဲ့ပြဿနာတစ်ခုပါလို့ပင်တိုင်းဆွေးနွေးသူအားလုံးကတော့ပြောသွားကြပါရစေ။ မျက်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေကြေကြေမြတ်မြတ်ရှိလာပြီဆိုရင်အလုပ်လက်မဲ့ပြဿနာကိုဖြေရှင်းနိုင်မယ်လို့ဆိုကြပါတယ် Microsoft ကုမ္ပဏီအကြီးကဲ Nadella ကဆိုရင်ဒီဈေးနှုန်းတက်တက်တသားနဲ့မျက်နှုံးမြင့်အင်တာနက်တွေချိတ်ဆက်နိုင်ဖို့ကလိုကိုလိုအပ်တယ်ဆိုပြီးတော့ပြောသွားတယ်လေ
ဒီကိစ္စနဲ့ပတ်သက်လို့ဒီဆွေးနွေးပွဲကိုတက်ခဲ့တဲ့ Don Tapscott တုံးတက်ရေးထားတာကလည်းစိတ်ဝင်စားစရာပါသူကဒီစီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့ပတ်သက်လို့အစိုးရတွေစီးပွားရေးခေါင်းဆောင်တွေကိုအကြံပေးနေတဲ့သူတယောက်ပါDigital economy ဆိုတဲ့ခေါင်းစဉ်နဲ့စာအုပ်ကိုလည်းရေးသားထားသူဖြစ်ပါတယ်။သူကတော့ဒီ IT company အကြီးအကဲတွေဆွေးနွေးသွားကြတာကအပေါ်ယံသိမ့်ဆန်လွန်းနေလို့မြင်ပါတယ်။နီးပညာကထူးခြားအံ့ဖွယ်အများကြီးကိုဖန်တီးပေးတာမှန်ပါတယ်တဲ့။ဒါပေမဲ့ macro စီးပွားရေးအဆင့်ကိုကြီးလို့ရှိရင်နီးပညာကြောင့်စီးပွားရေးရလတ်ကောင်းတွေရလာတယ်လို့ပြောဖို့ခက်ခဲပါတယ်တဲ့။နောက်ပြီးဒီနီးပညာကြောင့်အကျိုးခံစားနိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေကဒန်းတူမဟုတ်တဲ့အတွက်လူမှုရေးမညီမျှမှုတွေရှိနေတယ်ဆိုတာကိုလည်းသူကထောက်ပြရေးသားထားပါတယ်။
Davos ဆွေးနွေးပွဲမှာတော့သူတို့ကုမ္ပဏီတွေကပေးတဲ့ဝန်ဆောင်မှုတွေကြောင့်မညီမျှမှုတွေကိုအများကြီးနှဲသွားစေခဲ့တယ်လို့ IT ကုမ္ပဏီအကြီးအကဲတွေကလေးထားပြောသွားတာပဲဗျ။ Microsoft ရဲ့အမှုဆောင်ရာရှိချုပ် Satya Nadella ကဆိုရင်နည်းပညာအကျိုးအမြတ်တွေကိုမျက်မျက်တက်တက်ခန်းစားနိုင်မှုမရှိသေးဘူးဆိုတာကိုအသိမှတ်ပြုပြီးတော့ဒီကိစ္စကထိတ်တိတ်ဖြေရှင်းရမယ့်အကြောင်းအရာတစ်ခုဖြစ်တယ်လို့လည်းပြောသွားပါသေးတယ်။ကြီးကျယ်တဲ့ကိစ္စတွေကိုလူတွေလုံနိုင်ဖို့နည်းပညာကလုံနိုင်စွမ်းနေပေးတယ်လို့တော့မှပြောသွားပါတယ်။
နည်းပညာကြောင့်လူတော်တော်များများပို့ပြီးတော့ထက်မြက်လာကြတယ်လို့ Google ကုမ္ပဏီအကြီးအကဲကလည်းဆိုသွားတယ်ရှင်။ Vodafone ကုမ္ပဏီအကြီးအကဲ Mr. Colao ကလည်း Internet ဆိုတာဒီလူတိုင်းအတွက်လိုအပ်တဲ့ Oxygen နဲ့ရေလိုပါပဲတဲ့။တခုရှိတာကကမ္ဘာပေါ်မှာအခုချိန်ထိ Internet ကိုမသုံးနိုင်ကြသေးတဲ့သူကစံပေါင်း 9,000 လောက်ရှိနေသေးတော့အဲ့ဒီသူတွေဘက်ကနေဘာပြန်ပြောချင်တယ်လဲဆိုတာကိုတော့ကျွန်တော်ကတော့တွေးမိတယ်ရှင်
။သူတို့ကုမ္ပဏီတွေကပေးတဲ့ဝန်ဆောင်မှုတွေကြောင့်လူတွေမှာပြောရဲဆိုရဲရှိလာကြတယ်ပြောနိုင်ဆိုနိုင်ရှိလာကြတယ်ဆိုတာကလည်းဒီဆွေးနွေးပွဲတွေမှာဆွေးနွေးသားကြတယ်မဟုတ်လားဗျ။တခုဖြစ်ပြီဆိုလို့ရှိရင်လူမှုကွန်ရက်တွေပေါ်မှာဖော်ပြနိုင်လာကြတယ်အများမြင်အောင်သိအောင်မျှဝေနိုင်လာကြတယ်။ဘယ်တော့မှကိုယ့်ရဲ့အတန်ကြားအောင်မလုပ်နိုင်ခဲ့ကြတဲ့သူတွေမှာပြောခွင့်ဆိုခွင့်တွေရလာတယ်လို့ Facebook ကြီးကဲ Sunbird ကပြောသွားတယ်မဟုတ်လားဗျ။
မြောက်ကိုရီးယားနိုင်ငံကနေပြန်လာတာမကြသေးတဲ့ဒီ Google ကုမ္ပဏီအကြီးအကဲ Schmidt ကလည်းအရာရာအမှောင်ချထားတဲ့အာဏာရှင်အစိုးရတွေကိုတောင်မှနည်းနည်းလေးဖွင့်ပေးလာဖို့ Internet ကတွန်းအားပေးတယ်လို့သူကယုံကြည်ပါတယ်တဲ့ Internet ကြောင့်မို့လို့အပြင်ကဘာမှာဘာတွေဖြစ်နေတယ်လဲဆိုတာကိုပြည်သူတွေကပို့ပြီးတော့သိလာတာနဲ့အမျှအာဏာရှင်အစိုးရတွေဘက်ကအရင်တုန်းကလိုအမှောင်ချထားလို့မရတော့ဘူးဆိုတာကိုသူကဆွေးနွေးသွားတာပါအားလုံးချိတ်ဆက်နေတဲ့အခုခေတ်ကြီးမှာကိုတယောက်တည်းကအထူးချံဖြစ်နေလို့မရတော့ပါဘူးလို့ဆိုပါတယ်
လူတွေပို့ပြီးအင်တာနက်သုံးနိုင်ကြဖို့အတွက်ကအင်တာနက်ချိတ်ခါတွေဈေးသက်သာဖို့လူတွေဆိုတာကိုစွန့်နှွေးသားကြတဲ့သူတွေရောစွန့်နှွေးပွဲတက်ခဲ့ကြတဲ့သူတွေပါသဘောတူကြပုံရပါတယ
်။ Digital အနာဂတ်အတွက်အင်တာနက်ကိုလူတွေကများများပို့ပြီးတော့သုံးနိုင်ကြဖို့လိုသလိုအင်တာနက်အပေါ်လူတွေပို့ပြီးတော့အယုံကြည်ရှိဖို့လည်းလိုတယ်။နောက်အင်တာနက်ရဲ့အရေးပါမှုကိုတစ်ကမ္ဘာလုံးသဘောတူလက်ခံထားဖို့လိုတယ်။နောက်ပြီးတော့ဒီအခြေခံအဆောက်အအုံတွေတည်ဆောက်တဲ့နေရာမှာလည်းအစိုးရရဲ့ထောက်ခံမှုရဖို့လိုတယ်ဆိုတော့စိန်ခေါ်မှုတွေကိုလည်းDavos ဆွေးနွေးပွဲမှာထိတ်တန့်ရောက်နေတဲ့ IT ကုမ္ပဏီအကြီးအကဲတွေကထောက်ပြဆွေးနွေးသွားကြပါလိမ့်ရှင
်။မဆုမြတ်မော်စီစဉ်တင်ဆက်ပြီးကိုသားညုံဦးကူညီတင်ဆက်ခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါလိမ့်ရှင်။သောရရှင်များရှင်အခုကတော့ဒီသတင်းပတ်ရဲ့မတူတာလေးတွေအစီအစဉ်မှာမညွညွလင်းကဘာတွေပြောပြမလဲဆိုတာကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်မြန်မာနိုင်ငံကဒီတော်တော်များများဟာကျန်းမာရေးစီးပွားရေးအိမ်ဆောင်ရေးပညာရေးအချစ်ရေးစတဲ့အရေးအမျိုးမျိုးတွေမှာအခက်အခဲတွေကြုံတွေ့လာတဲ့အခါဒါမှမဟုတ်ပိုပြီးအဆင်ပြေဖို့ရအတွက်ဘေးရင်လက္ခဏာတွေကိုအားကိုးမေးတတ်ကြပါတယ်ဒီလိုဘေးရင်လက္ခဏာတွေယုံကြည်မှုအပေါ်မှာမြန်မာပြည်သားတွေရဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်အောင်မြင်ပေးတဲ့လက္ခဏာဆိုတာမြန်မာပြည်သူပြည်သားတွေအတွက်မကင်းနိုင်တဲ့အကြောင်းအရာတစ်ခုလို့ပြောနိုင်ပါတယ်။ငယ်ရွယ်သူတွေကပညာရေးနဲ့အချစ်ရေးအတွက်ဒေရင်ဆရာစီသွားကြသလိုလူလက်ပိုင်းလူကြီးပိုင်းတွေကြတော့လည်းစီးပွားရေးအိမ်ဆောင်ရေးနဲ့ကျန်းမာရေးအတွက်ဒေရင်ဆရာတွေစီကိုသွားတတ်ကြပါတယ်။ကမ္ဘာပေါ်မှာရှေ့လွန်ခဲ့တဲ့နှစ်ပေါင်းထောင်ပေါင်းများစွာကတည်းကဒီအထက်ပညာတွေဟာအိန္ဒိယ၊ Chaldea, Babylonian, Egypt, Persia, Arabia နဲ့တရုတ်နိုင်ငံတွေမှာရှိခဲ့တာပါ။မြန်မာနိုင်ငံကိုတော့ဘေးရင်ပညာရပ်ဟာအိန္ဒိယနိုင်ငံကနေရောက်လာခဲ့တာလို့သမိုင်းသူတွေတွေကပြောပါတယ်။ရှင်းမြန်မာမင်းတွေလက်ထက်ကလေးကဘေးရင်ပညာရပ်ကိုကျွမ်းကျင်တက်မြောက်တဲ့ပရောဟိတ်ပုံနာတွေကိုထားပြီးတော့အခါတော်ပေးခိုင်းတာတွေလည်းရှိခဲ့ပါတယ်။ဒီလိုဘေးရင်လက္ခဏာနဲ့အကြမ်းမြင်တွက်ချက်မေးမြန်းမှုတွေအပေါ်လူတွေရဲ့သဘောထားအမြင်တွေကတော့မတူကြပါဘူး
။တချို့လူတွေကတော့ကြိုက်ကြဘူး။အဲသူယုံကြည်ရပါဟုတ်ကြိုက်ကြ။ဒါပေမဲ့ကျွန်တော်ကတော့ကြိုက်တယ်ဆိုတော့တိတ်တော့မကြိုက်ဘူးပေါ့ဒါပေမဲ့သူတို့အနေနဲ့ကြည့်ရင်တော့သူတို့ကဟိုအရန်ကိုသူတို့အတွက်ယုံကြည်ရမှာအားကိုးရမှာထင်လို့လုပ်တယ်ပေါ့ အဲ့အတွက်တို့ကကျွန်တော်အနေနဲ့အရင်တို့ကအရင်အဆုံးရောက်တယ်လို့ထင်လို့ကျွန်တော်ကကြိုက်ဘူးပြော
ကျမကြိုက်ပါတယ်ဘာလို့လဲဆိုတော့ကျမကြီးရောစီးပွားကြီးရောဘောနောတာသမီးရောအစပေါ့နော်အကုန်လုံးအဆက်ဆက်ရရအစင်လည်းပြည်တယ်ပေါ့နော်ဘေးရင်တွေလွန်နေရတရားရေးပါခြေခိုင်းတော့လဲကိုယ်လည်းအမြင်အောင်လှုပ်တယ်ပေါ့နော်အားကြောင့်မကိုယ်လည်းကြိုက်ရတာပ
ါဘာလို့ဒီတော်တော်များများကဒီဘေးရင်ကိုအရင်တော့လည်းဖြစ်လို့မဟုတ်တဲ့အတွက်တော်တော်အားကိုးလာကြတယ်စီးပွားရေးတွေကဘေးရင်ကတချို့တစ်ခွက်တလန်းဒီတင်ရတယ်ဒီသူ့ရဲ့စီးပွားရေးတစ်ခွက်လမ်းဘုံထောက်ပံ့နိုင်ရှိတယ်လို့အဲ့လိုမထောက်ပံ့နိုင်မရှိဆိုလို့ဘေးရင်ကပေါက်ပေါက်လာမှာမဟုတ်တော့အဲ့ဒါကြောင့်သူ့လူတွေကမကြိုက်ဘူးလည်းမကြိုက်ဘူးအဲ့အများဆုံးအပြင်ကြိုက်တာနဲ့မကြိုက်တာနဲ့ပြန်ရှင်းမယ်ဆိုတော့ကြိုက်တာတော်တော်များများဖြစ်တာရှိကြတယ်။ဒီများတော်တော်များများဆရာကောင်းဓမ္မကောင်းတွေတွေ့တွေ့တွေ့မှန်ပြီဆိုရင်ကျိုလမ်းမနေတော့မှဆရာပြင်းရင်ဆရာတွေကတဲ့ပြရတယ်ရှိတယ်လို့အဲ့ကြောင့်ပါ
။ဘာမှမကြက်ဘူးအဲ့ဒါကိုအယုံကြည်လဲမရှိတဲ့အတွက်အမေဆန်လုံးဝမရှိပါဘူး။ဒီဖရာလုတ်တရားလုတ်ပဲလုတ်ပါတယ်။ဝါသနာလည်းမပါဘူး
။ကြိုက်တယ်လို့တော့မဟုတ်ဘူးပေါ့နော်။အဲ့မေးတင်တာရှိနေတယ်မေးတင်တာပေါ့ဒါပေမဲ့တစ်ခါတားကြီးအဆုံးရောက်တာမျိုးကြီးတော့မဖြစ်သေးဘူးအမျိုးဘေးတင်ကအရင်ခက်တော့လည်းရှိကြတာဟုတ်ဟိုအမျိုးကျန်းစာလေးထည့်များတယ်လို့ပြောတယ်ကြောက်ပြီးတော့အမျိုးကြီးရှိအဲ့ဒီရုံတော့လည်းရုံတော့ဒါပေမဲ့အဆုံးရောက်တာမျိုးကြီးတော့မဖြစ်သေးဘူ
းစိုက်ပါတယ်စီပွားရေးလူမှုရေးတွေဟိုနည်းကိစ္စဝိစာတွေပေါ့နော်အဲ့ဒါကြောင့်တွားကြည့်ပါတယ်စိုက်ပါတယ်ခက်ခဲကြုံရင်တွားကြည့်ပါတယ်အဲ့ဒါကြောင့်ဟိုဒီဗီဒီမာညာကိုသွားပြီးတော့လေ့လာပြီးကြည့်ပါတယ်အစစအရာရာပေါ့အဆင်ပြေအောင်လို့လုပ်ပါတယ်စီဝါရေးပါညာအဆင်မပြေရင်ဗီဒီယိုသွားကြည့်ပါတယ်သွားကြည့်တဲ့အခါဗီဒီယိုကြည့်လိုက်တော့ဟောကြံထွက်တဲ့ခါကိုဟိုရေရေချေတင်ချေတယ်မချေတင်တဲ့ခါကျမချေရပါဘူ
းအေးသမီးရဒီဗီဒီယိုတော့ရှိရလဲရှိတယ်လို့ပြောခဲ့ဘူးတဲ့ခါကျတော့မကြိုက်ဘူးလုံးဝပြစ်ပယ်လိုက်အချို့သောလူတွေရန်သူဖြစ်သွားမယ်အဲ့တော့ရန်သူလည်းမဖြစ်ရလေအောင်အကောင်းဆုံးကတော့လုံးဝမပြစ်ဘူးအလေလက်ကနေပြီးတော့လုံးလုံးတာအကောင်းဆုံးပဲလို့တော့ဘာလို့ချင်းလဲကွယ်။ဘာဖြစ်လို့လဲဆိုတော့အများတကာသုံးဆွဲနေတော့အတိုက်ဖြစ်လို့မဖြစ်ရလျော။သိဆွဲလန်းကြည့်အမားရောရောက်သွားမှာဆိုတဲ့အတွက်အမှန်လေးတော့ပဲလုံးသိနေလို့ဘာပြောချင်းလဲ
။ဟောညီမကတော့ပြင်ပြမရအောင်စိုက်တယ်။ဟိုစိုက်တဲ့ခါတခါလေကြောက်ရှိပေါ့အစမပြေရခါကြရင်စိတ်ပြမှာပေါ့။ခက်ခဲဖြစ်တဲ့ခါကျရင်ပြင်ပြနေပါရင်မိလိုက်တယ်ပေါ့။အဲ့ဒါဆိုတော့ကောင်းတာလေးပါရင်ခေါ်လာလို့ရှိရင်ကိုယ်တော့စိတ်သက်သာရရအောင်ပေါ့နော်။ဟိုစိတ်ခက်ပေါက်တမျိုးပေါ့။အဲ့ဒါပါ။
အခုလိုယုံကြည်မှုသဘောထားတွေကွဲပြားတဲ့ဘေးရင်ပညာမှာကလည်းတွဲချက်ပုံတွေကအမျိုးမျိုးပါပဲ။ဒါရော့၊ကိုင်ရို၊ဟူရနဲ့နက်ခတ်တွေကိုကြည့်ပြီးဟောပြောကြသလိုအကြအမြင်နဲ့ကာလကြီးဘေးရင်ဆိုတဲ့ဟောပြောတွဲချက်မှုတွေလည်းရှိတာပါ။အများအားဖြင့်တော့ဘေးရင်မေးကြတဲ့သူအများစုဟာအခက်ခဲတွေကြုံရလို့အာကိုတကြီးနဲ့မေးကြတယ်ဆိုတာကိုသိထားတဲ့ဘေးရင်ဆရာတချို့ကလည်းစီးပွားဖြစ်မတမာတဲ့နည်းလမ်းတွေသုံးတတ်ကြတာတွေလည်းရှိတယ်လို့ဘေးရင်တွဲချက်သူဆရာတချို့ကပြောပါတယ်။ဒါပေမဲ့လည်းတချို့သူတွေဟာဘီရင်ကိုအယံယုံကြည်ဆွဲလန်းရှိကြပြီးအကြောင်းအရာအသေးဖွဲလေးကအစဘီရင်ဆရာစီသွားမေးပြီးရရရချီလိုက်တာဒါမှမဟုတ်အိမ်မှာရှိတဲ့ဘီရင်စာအုပ်ဖတ်ပြီးကိုယ့်ဟာကိုယ်တွက်ချက်ကြည့်လိုက်တာမျိုးတွေလည်းရှိတတ်ကြတာပါယုံကြည်လို့ပဲဖြစ်စေမယုံကြည်လို့ပဲဖြစ်စေသဘောထားတွေအမျိုးမျိုးရှိပေမဲ့လည်းလူဆိုတဲ့သဘောကလည်းအာကိုရှာခြင်းတဲ့အခါဒါမှမဟုတ်ကိုယ့်ရဲ့အနာဂတ်ရှေ့ရေးကိုသိခြင်းတဲ့အခါဒီလိုဗီရင်လက္ခဏာတွေကိုလာပြီးမေးမိကြတာကတော့မြန်မာနိုင်ငံရဲ့အလေးထားတစ်ခုပဲလို့ပြောရမှာပါရှင်ကျမညညလုံးမှာ
မညညလုံးပြောပြခဲ့တဲ့မတူတာလေးတွေပဲဖြစ်ပါတယ်ရှင် VOA American အတန်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့ည10:00နာရီအထိလိုင်းနိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒုတိယပိုင်းအစီအစဉ်မှာတော့တော်ရရှင်တို့စောင့်မျှော်နေကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်ဒါပြင် VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါတယ်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာညချမ်းမှာသောရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လင်းချက်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့ဥကြောဇန်သားစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ပြမယ်။စနေညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ဆွေးနွေးကြရအောင်ပါ။
မင်္ဂလာပါတော်ရရှိခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ white card လို့ခေါ်တဲ့ယာယီအသီးမှတ်ပြုကပ်ပြားတိုင်ဆောင်ထားတဲ့လူတွေနိုင်ငံသားမဖြစ်သေးတဲ့လူတွေကိုမြန်မာနိုင်ငံမှာအသိအရေးကြီးတဲ့လူလူဆန္ဒခံယူဝဲတစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာလူလူဆန္ဒခံယူဝဲမှာမဲပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့တဲ့ကိစ္စသမ္မတကသဘောတူထားတဲ့ကိစ္စဖြစ်ပါတယ်ဒီလိုပြီးလိုက်ရင်ဒါဟာတိုင်းပြည်ရဲ့ကောင်းကျိုးဆုပ်ပြစ်တစုံတရာဘယ်လိုဖြစ်လာနိုင်တယ်လဲတိုင်းပြည်အကျိုးအတွက်မဟုတ်ဘဲလူတစုလူတစ်ဖွဲ့ပါတီတစ်ခုပါတီတစ်ဖွဲ့အတွက်များအကျိုးစီးပွားအတွက်များလောက်တာဖြစ်လေသလားဆိုတာကိုဆွေးနွေးရမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးဖို့အတွက်သောတာရှင်တွေရဲ့ပြည့်တဲ့ဆိုင်ရာတော့တပုံတပင်ကြီးပါပဲခင်ဗျာကျွန်တော်ရှင်းမှာကိုအများကြီးကျွန်တော်ကအမျိုးမတူတဲ့ဟာတွေကိုခွဲထုတ်ပြီးယူခဲ့ပါတယ်ဒီစာတွေသာအစာဆုံးဖတ်ပြနေရရင်အချိန်တောင်မှရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်။ပထမဆုံးဒီထဲမှာပါတဲ့အကြောင်းအရာတွေကိုအကြံဉာဏ်စာကိုကျွန်တော်ကျမ်းပြန်ပြောပြမယ်ဆိုရင်ပထမတစ်မျိုးကတော့ဗာလဲဆိုရင်ဒီမဲအခုအနာလက်ရှိလူတွေကသူတို့မဲများများရကျင်လို့အထူးသဖြင့်အဲနိုင်ငံသားမဟုတ်သေးတဲ့လူတွေအများစုနေထိုင်တဲ့ဒေသတွေမှာမဲရကျင်လို့နိုင်ငံရေးအဖြစ်အမျက်ထုတ်ချင်လို့ဒီလိုမျိုးအစည်းအဝေးပြုရဲဆိုတဲ့သဘောနဲ့ရေးကြပါတယ်တချို့ကတော့လည်းတခြားအကြောင်းအရာနဲ့စပြီးရေးထားကြပါတယ်ဒီအကြောင်းအရာတွေကိုပရိသတ်တွေဆွေးနွေးသမျှပြန်လဲဖြေကြပေးဖို့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်အသင်းတော်ဆုံးပုဂ္ဂိုလ်တွေကိုဖိတ်ခေါ်ထားပါတယ်လောလောဆယ်မှာတယ်လီဖုန်းလိုင်းတွေကတော့နည်းနည်းအာခံနေတဲ့သဘောဖြစ်နေခင်ဗျာဟုတ်ကဲ့ပထမဦးဆုံးကျွန်တော်ကသောတာရှင်တွေရဲ့စာနဲ့တင်ပြပါရစေမြတ်သောအဖြစ်ကတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုတင်ပြရေးသားတဲ့လူတွေကရဲ့စာကိုတွေ့ရပါတယ်ပထမဦးဆုံးထိုင်းနိုင်ငံမှာရောက်နေတဲ့ကိုကျော်အေးသိန်းဆိုတဲ့သူရဲ့စာကတော့2015ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီအရေးမလားနိုင်ပြီကိုသိသည်အနာလက်လွတ်ဆုံးရှုံးတဲ့အခါမိမိတို့မတရားလုပ်ခဲ့တာတွေကိုပြန်လဲလဲစားချေခံမတရားသိမ်းယူတာကိုပြန်ပေးရမှာကိုကြောက်သည်ထို့အတွက်ပြည်သူများမကြိုက်သော white card ကန်ဆောင်သူကိုမဲပေးခွင့်ပေးသည်ပြည်သူများကမကျေနပ်၍စူပူဆန္ဒပြမှုဖြစ်လာတော့ကစစ်တပ်ကအကြောင်းပြပြီးအနာသိမ့်ပြီထိုသူလှုပ်လိုက်လျင်ထိုသူများအဖို့အသက်စီးရင်ဥစ္စာပူပန်စရာမလိုဟုထင်သည်ဤသို့ဆိုရင်စိတ်များရှိနေသောလက်ရှိအစိုးရနှင့်တခြားနိုင်ငံရေးပါတီအဖွဲ့အစည်းများကိုဆရာတော်ကြီးတွေနှင့်ဘာသာရေးခေါင်းဆောင်များပူးပေါင်းပြီးတော့လက်ရှိအာဏာပိုင်များ၏နောင်ရေးစိတ်အေးရအောင်ကြားဝင်ဆောင်ရွက်ပြီးလျင်အကောင်းဆုံးဖြစ်မည်ဆိုပြီးတော့ဒါဆရာတော်ကြီးကပါသူကမြစ်တဲ့ခါထားတာဖြစ်ပါတယ်ဟုတ်ကဲ့တော်ရရှိမှခင်ဗျာအဲ့တော့အခုပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့မေးမြန်းချက်နဲ့ပတ်သက်ပြီးတော့ပထမဆုံးဆွေးနွေးမဲ့ပုဂ္ဂိုလ်တယောက်ကတော့ဟုတ်ကဲ့ဥတင်ငွေဖြစ်ပါတယ်ခင်ဗျာဥတင်ငွေကတော့ကမန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်သူဖြစ်ပါတယ်ဥတင်ငွေဘယ်လိုသဘောပါလဲဒီ white card ကန်ဆောင်ထားတဲ့လူတွေကိုဆန္ဒခံယူပွဲမှာမဲပေးခွင့်ပြုရဲဆိုတာဟာဘာဘယ်လိုရည်ရွယ်ချက်နဲ့လုပ်တယ်လို့ဥတင်ငွေထင်ပါလဲခင်ဗျာအကျဉ်းပြီးဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ပါဒါကျွန်တော်တို့ဒီ white card နဲ့ပတ်သက်ပြီးတော့ကျွန်တော်တို့2008ပေါ်စီဘုံချေခံဥပဒေနဲ့2010ရွေးကောက်ပွဲတုန်းမှာကျွန်တော်တို့ဟိုဒါမဲပေးနိုင်ဖို့အတွက်မြန်မြန်ဆန်းဆန်းကျွန်တော်တို့ဟိုထုတ်ပေးအလင်းအမြန်ထုတ်ပေးခဲ့တဲ့သဘောရှိပါတယ်နောက်တစ်ခုကကျွန်တော်တို့လက်ရှိဒီလို့တော့မှာမဲပေးခွင့်ကိုကျွန်တော်ဆုံးဖြတ်ထားတယ်။ဒါပေမဲ့လို့သမတကနေပြီးတော့ပြန်လဲသုံးသပ်ဖို့လည်းကြောပါတယ်။အဲဒါဘူးပဲအဲနိုင်ငံသားဖြစ်ဖို့ရခိုင်လုံးများတဲ့လူတွေဖြစ်တယ်။နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကိုဝက်ကအနေနဲ့အဲပေးဖို့သဘောတူပါတယ်ဆိုပြီးတော့ဒါကျွန်တော်တို့ဒီကောင်စုကြံ့ခိုင်ရေးအဲကဦးသေးဦးကနေပြီးတော့ပြောထားတာကိုတွေ့ရပါတယ်။အဲဒါရီကိုကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုတဲ့အခါကျရင်ဒီခုရှိတာကဒီရခိုင်ပြည်နယ်ပေါ့လေသူသဖြင့်ကျွန်တော်တို့ရခိုင်ပြည်နယ်မှာ ဖြစ်ခဲ့တဲ့တသနာတွေမှာရခိုင်ပြည်နယ်စုံစမ်းကော်မရှင်ရဲ့အစီရင်ခံစာကိုလည်းကျွန်တော်တို့အခြေခံပြီးဒီကျွန်တော်တို့ဖက်သွင်းစဉ်းစားဖို့လိုပါတယ်အဲဒီအပေါ်မှာကျွန်တော်တို့ဟိုဘင်္ဂလီဒေ့ရဲ့ရိုဟင်ဂျာတောင်းဆိုမှုနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်စုံစမ်းကော်မရှင်ရဲ့အစီရင်ခံစာကတန့်ွက်ခဲ့ပြီးမဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုနိုင်ငံသားသိသိနဲ့ဆိုပြီးတော့သုံးသပ်ထားတာလည်းရှိပါတယ်အဲဆိုတော့အခုလက်ရှိအနေအထားမှာတော့ကျွန်တော်တို့ဟိုဒီ white card နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုရခိုင်တိုင်းရင်းသားတွေရဲ့ခံစားချက်တွေကိုလည်းကျွန်တော်တို့ဆက်သွင်းစဉ်းစားဖို့ဆိုရလာပါတယ်ဒါပေမဲ့လို့ဟိုနိုင်ငံတကာကမှတခြားကျွန်တော်တို့ကုလသမဂ္ဂအပေါ်ဝင်နိုင်ငံတခြားလူခွင့်ဆူဒန်အမြင်နဲ့သုံးသပ်တဲ့နိုင်ငံတွေအပေါ်မှာလည်းစဉ်းစားပြီးတော့သုံးသပ်ပြီးတော့နိုင်ငံသားဖြစ်ခွင့်ရှိတဲ့သူတွေကိုလည်းကျွန်တော်တို့နိုင်ငံသားဖြစ်ခွင့်ပေးရမှာဖြစ်ပါတယ်ဒီနှစ်ခုကြားမှာကျွန်တော်တို့ကဒီ white card ထုတ်ပေးထားတာတွေနဲ့ပတ်သက်ပြီးတော့တကယ်ကိုထုတ်ပေးခံထားရတဲ့သူတွေဟာနိုင်ငံသားအရေးချင်းမှီတဲ့သူတွေဖြစ်ရလားဆိုတာကိုတော့ပြန်လည်စီစစ်သုံးသပ်လိုက်ရင်ဒါနည်းနည်းအဲဒီလေတော့နိုင်မဲ့ကိစ္စတခုဖြစ်ပါတယ
်။ဟုတ်ကဲ့
ဒီပေါ်မှာတော့ပါတီတခုရဲ့ဟလာအတွက်အကျိုးရှိဖို့အသုံးချတဲ့ပုံစံမျိုးဆိုတော့အနေထားမျိုးတော့ကျွန်တော်တို့ဟိုမဖြစ်သင့်ဘူးလို့ယူဆပါတယ်
။ဟုတ်ကဲ့ဦးတင်ရေကျေးဇူးတင်ပါတယ်။ဟုတ်ကဲ့နောက်ဆွေးနွေးမဲ့ပုဂ္ဂိုလ်က Dot Innocent ဖြစ်ပါတယ်။ရခိုင်ပြည်နယ်ကစင်းနေမျိုးသမီးကြီးတူဖြစ်ပါတယ် Dot Innocent ရဲ့သဘောထားကိုလည်းသိပြစေခင်ဗျာ။အထူးသဖြင့်ဒီလိုလုတ်တဲ့ကိစ္စဟာဥပဒေကြောင့်အရအရင်နည်းနည်းဆန်းစစ်ပြပြီးတော့ဒေါ်အင်းညွန့်ကိုကျွန်တော်ဆက်ပြောစီချင်တာကဒါဟာတိုင်းပြည်အတွက်ဘယ်လိုကောင်းကျိုးဆိုးဖြစ်တွေဘယ်လိုဖြစ်လာနိုင်တယ်လဲဆိုတာနည်းနည်းလေးထည့်သွင်းပြီးတော့အကျဉ်းဆွေးနွေးပြပါခင်ဗျာ
ဟုတ်ကဲ့ဒီကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်ပြီးတော့ဖောက်ဖျက်ပြီးတော့ဆောင်ရွက်ရရန်ရောက်တယ်လို့ကျွန်တော်ယူဆပါတယ်ဘာလို့လဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှာ345မှာဆိုရင်နိုင်ငံသားဟာတိုင်းရင်းသားမိဘနှစ်ပါးကမွေးတဲ့သူဖြစ်ရမယ်။ဒီဖွဲ့စည်းပုံအခြေခံတည်ပြုခဲ့တဲ့နှစ်မှာဥပဒေကနိုင်ငံသားဖြစ်ပြီးသူဖြစ်ရမယ်ဆိုတော့ပါပါတယ်။နောက်တစ်ခါ346မှာဆိုရင်နိုင်ငံသားဖြစ်ခြင်းပြုခြင်းရစီးခြင်းတွေဟာဥပဒေနဲ့ပြဋ္ဌာန်းတဲ့အတိုင်းပဲဖြစ်စီရမယ်လို့ကြေညာထားပြီးတော့အခုနိုင်ငံသားဥပဒေဖြစ်တဲ့ချက်ဆက်နှစ်ဥပဒေနဲ့မစီစဉ်ရသေးတဲ့အဖြူကတ်ကင်ထားတဲ့လူတွေကိုမဲပေးခွင့်ပြုလိုက်တယ်ဆိုတာဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်လေးကနေနိုင်ငံတော်အနာဟာနိုင်ငံသားတွေကစဉ်သက်တဲ့ဆိုတာကအစနိုင်ငံသားတိုင်းဟာရေကောက်ပင်မြောက်ပိုင်ခွင့်ရှိတယ်လို့ရေကောက်ခံပိုင်ခွင့်ရှိတယ်ဆိုတာရေ369ကကြီးအားလုံးရဲ့စိတ်ကျင်သွားတယ်လို့ကျမမြင်ပါတယ်။ဘာလို့လဲဆိုတော့ကျမတို့မှာဥပဒေရုပ်ထွက်တော်တွေဟာဥပဒေပြုတဲ့နေရာမှာတော်လကောင်ဖွဲ့စည်းပုံဒီကဥပဒေနဲ့တခြားဥပဒေတွေကိုအနည်းဆုံးချာမှာတော်လကောင်ဒီဖွင့်စည်းမှုဥပဒေပုံမှန်6မှာပါတဲ့အခြေခံမူတွေအတိုင်းပဲအဲဆောင်ရွက်ရမယ်လို့လည်းညွှန်ထားပါတယ်အဲဒီရှုံးချက်မှာဆိုရင်ဒီတော်စုမပြိုကွဲရဲ့တိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရဲ့အချုပ်ချာအာဏာတည်တဲ့ခိုင်ရေးလောကဘလတရားစတဲ့ပြင်ပါပါတယ်အဲ့ဒါတွေနဲ့ဆင်းကျင်ပြီးတော့ဒီအနေထားကိုဖန်ပြလိုက်တယ်လို့ကျွန်မအနေနဲ့မြင်ပါတယ်ဘာလို့လဲဆိုတော့ဒီတော်စုအစိုးရကပုံမှန်219အရာနိုင်ငံတော်တည်ငြိမ်ရေးရရောအစ္စလာမ်တရားရေးတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ဆိုတော့လည်းပြတ်တန်းတာပါပြီးရင်ပုံမှန်364မှာဆိုရင်လည်းနိုင်ငံရေးကိစ္စကိုသာသနာဘာသာကိစ္စကိုအသုံးမပြုတာကိုပြီးရင်လူမျိုးရေးအကြောင်းတော်လည်းကောင်းဘာသာရေးအကြောင်းတော်ကောင်းတစ်ပြက်နဲ့တစ်ပြက်ဂိုင်းရဲ့တိုင်းမူတည်မှုတွေရန်ပုံမှုတွေစိတ်မကွဲမှုတွေတမျိုးမျိုးပေါ်ပေါက်လာစေဖို့ရည်ရွယ်တဲ့ဒါမှမဟုတ်ပေါ်ပေါက်လာစေဖို့အကြောင်းရှိတဲ့ပြုဖို့ပါဒီဖိစီမှုရှိတဲ့ဥပဒေနဲ့စိတ်ကျင်နေဒီလိုအကျိုးမျိုးတွေအတွက်ပြည်ထောင်ပေးဖို့တောင်မှဥပဒေပြဋ္ဌာန်းနိုင်တယ်လို့ကျမတို့ဒီဟိုဒီဇယ်2008ဥပဒေမှာပြဋ္ဌာန်းထားပါတယ
်ဟုတ်ကဲ့
အဲ့တော့အချုပ်ကဆိုတာဟာ2050ခုဒီတော့ညမနိုင်ငံတွင်းနေတိုင်းသူများမပုံပြင်းနေဥပဒေမှာအဓိပ္ပာယ်ပုံမှန်ညံ့မှာပြဋ္ဌာန်းထားပါတယ်တကယ်တမ်းကပြားအစားဆိုတော့သူကကပြားတော့မရသေးဘူးကပြားကိုဘယ်အချိန်မှထုတ်ပေးလဲကပြားဆိုတာဘယ်လိုအနေထားရှိလဲဒီအရာကြီးတကယ်လက်မှတ်ကိုเออဥပဒေနဲ့ထုတ်ပြီးလေပုံမှန်တော့33ပြစ်မှာကခကနဲ့ပြန်ထမ်းထားပါတယ်ပြီးရင်ဒီလိုထုတ်ပေးဖို့ကစင်ရင်းကောက်တွေစင်ရင်းပြင်းတွေဘယ်လိုလုပ်ရမလဲဆိုတော့ဥပဒေနဲ့တိတိကျကျပြန်ထမ်းထားပါတယ်ဒီလိုအနေထားကြီးရှိရတဲ့အတိုင်း
နိုင်ငံသားနိုင်ငံသားနိုင်ငံသားဆိုတာကိုဒီပစင်းကိုချစ်ခဲ့ဥပဒေမှာတရားထမ်းထားတော့လည်းပဲနိုင်ငံသားမဟုတ်ပြီးဘူးလို့တစ်ချက်ပြောနိုင်တဲ့လူတွေနဲ့နိုင်ငံသားတွေကိုဒဏ်အားတွေထားလိုက်တဲ့သဘောပြီးသေးဥပဒေတွေမှာရှိတဲ့အဓိပ္ပာယ်တွေကိုဟာဒီတရားရဲ့ခေါင်းဆောင်ကိုကိုယ်စားလှယ်တွေကလူတို့လို့အဓိပ္ပာယ်ဖွင့်လိုက်တဲ့သဘောနိုင်ငံသားဖြစ်ဖို့ရအရေးချင်းညာနေတဲ့လူတွေကိုပ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကျွန်တော်အခုတော်တော်စကိုမြအေးကိုလေးဆိုင်ပေါ်တင်ပေးခြင်းပါတယ်ကိုမြအေးကခီးသွားနေရင်လည်းလှမ်းပြောရတာကျေးဇူးလည်းတင်ပါတယ်ကိုမြအေးအဖြူရောင်ကပြားကန်ဆောင်ထားတဲ့လူကိုနိုင်ငံသားတွေရတဲ့ရထိုက်တဲ့ဒီဆန္ဒခိုင်ဘွဲမှာမဲပေးခွင့်ပေးတဲ့ကိစ္စဘလောက်အမျိုးအမြင်ကြီးတဲ့ကိစ္စလို့ထင်ပါလဲခင်ဗျာတိုင်းပြည်တွေကောင်းကျိုးဆိုပြဘာတွေဖြစ်လာတယ်ထင်ပါလဲဒီကိစ္စဟာ
ဒီလိုကကျွန်တော်နိုင်ငံတကာရဲ့အခြေအနေတွေကိုလေ့လာပြီးတော့မှပြောရမှာဖြစ်ပါတယ်ဘယ်အရာမဆိုနိုင်ငံတကာမှာရှိတဲ့စံလေးရဲ့ပဲကျွန်တော်တိုင်းတာမှာဖြစ်ပါတယ်အဲ့တော့နိုင်ငံတကာမှာအလုံးပြည့်တဲ့အတိုင်းပါပဲမဲဆန္ဒပေးတယ်ဆိုတာအောက်တစ်ခုရှိရတော့ကျွန်တော်လည်းစကားပြင်ခံနေတယ်ကျွန်တော်ဒီစကားကိုအခုပြောခြင်းဒီကျွန်တော်နိုင်ငံရေးသမားတယောက်ဒီမှာနိုင်ငံသားတယောက်နေကျွန်တော်တော်ချင်းဖြစ်တယ်ဆိုတော့အရင်ဦးကျွန်တော်တော်ချင်းပါတယ်ဟုတ်က
ဲ့အဲ
့တော့ကျွန်တော်ဒီနေ့အရင်ဦးမြင်းနဲ့တိုင်းမဲ့ကျွန်တော်ပြောပါမှာဖြစ်ပါတယ်
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီဟာကကျွန်တော်တို့ကြောင့်နိုင်ငံတကာဆန်မဲ့ကြည့်မယ်ဆိုလို့ရှိရင်လေနိုင်ငံတကာဆန်နေလဲမဲဆန်လာပေးခွင့်ဆိုတဲ့ဟာဒီနိုင်ငံသားများပေါ်မှာဒါလေဒါမဲဆန်လာပေးခွင့်ရှိရဲဆိုတာနိုင်ငံတော်တော်များများကမ္ဘာဒီမိုကရေစီထိတဲ့နိုင်ငံတွေမှာလည်းရှိရဲအဲ့တော့ဒါကျွန်တော်ဟိုဘက်ဘယ်ဘက်ဘယ်ဘက်မှာမလိုက်ပါဘူးဒီအခြေအနေကြီးကလုံးလိုက်တဲ့အခြေအနေဟာနိုင်ငံရေးရပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်မှာရှိနေတဲ့ပြည်နယ်မှုကိုသွားမယ်အခြေအနေတစ်ဖက်တစ်ဖက်သဟာသနာဖြစ်အောင်လုပ်ရမယ်အခြေအနေပုံမှန်ရှုပ်ထွေးလာနိုင်စရာအကြောင်းအရာတွေအများကြီးရှိတယ်ရှိတယ်လို့ရခိုင်တိုင်းသားများအနေနဲ့လည်းစိတ်ထဲမှာဘလို့မှအခြေအနေမှာမဟုတ်ဘူးဒါကျွန်တော်လုံးဝနားလည်တယ်အဲ့တော့နိုင်ငံသားဝိုက်ကတ်ဆိုင်တဲ့လူတွေကိုနိုင်ငံသားပြီးတယ်ဆိုတဲ့ဟာရခိုင်တစ်ခုလည်းကျွန်တော်တို့ကြည့်လို့မရအောင်တိုင်းနိုင်ငံလုံးကိုလည်းကြည့်ရမှာဖြစ်တယ်ဆိုတော့အဲ့တော့ဒီ white card ကမဲပေးခွင့်ပေါ့လေ sorry white card တိုင်းလေးဆိုမဲပေးခွင့်ဆိုတော့မဲပေးခွင့်ဆိုတဲ့ဟာကတော့နိုင်ငံသားတယောက်ကဒန်းဒီလီနာအခွင့်အရေးကိုပေါ်ထောင်ပေးလိုက်တယ်လို့ဖြစ်နေတယ်လို့မြင်တယ်မပေးရဘူးလို့မပြောဘူးနိုင်ငံသားဟုတ်မှုဆိုတော့ကျွန်တော်တို့ခုနကနိုင်ငံသားဖြစ်ဦးမဖြစ်ဦးဆိုတဲ့အပေါ်မှာကျွန်တော်အများကြီးလှုပ်ရမယ်လှုပ်ရမ်းစစ်ဖြစ်ရှိပြီးတယ်အဲ့ဖြစ်ဦးမဖြစ်ဦးဆိုတဲ့ဟာကိုဘာမှမရေရာမသေးကြနဲ့ဒီလိုပြိပခါရရှုပ်ထွေးနေတဲ့အချိန်ခါမျိုးမှာဒီလို white card ကန်ဆောင်ထားတဲ့လူတွေကိုမဲဆန္ဒပေးလိုက်ခြင်းဟာတစ်ဖက်က white card ကမဲဆန္ဒပေးလိုက်တယ်ဆိုတာလည်းဘာအခွင့်အရေးမှရတာမဟုတ်ဘူးကျွန်တော်ညင်တာတစ်ဖက်ကလည်းဒီကြေတနာဟာချုပ်ထွေးလာနိုင်ကြရှိတယ်အဲ့တော့ကျွန်တော်အနေနဲ့ပြောမှဆိုတော့ကမ္ဘာဒီမိုကရေစီနိုင်ငံရဲ့စံနဲ့ပဲကျွန်တော်ပြောပါမယ်နိုင်ငံသားကဒါလေမဲပေးပိုင်ခွင့်ရှိတဲ့အတွက်ကြောင့်မလို့မတင်မကျအခြေအနေပါမတင်မကျအခြေအနေမျိုးဖြစ်နေတဲ့အခြေအခါမျိုးမှာဒီ white card တိုင်းတဲ့လူတွေကိုမဲပေးခွင့်ပေးခြင်းဒီပေါ်ရပေါ်ရရှုပ်ထွေးအောင်လုပ်လိုက်တာဖြစ်တယ်လို့ကျွန်တော်ထင်နေကြတော့ဘယ်နိုင်ငံမှာကျွန်တော်အဲ့လိုကြာသာမှုတော့တော့ကျွန်တော်မကြောက်ဘူးပေါ့ကျွန်တော်ဘူးဘူးကလည်းနေနေဖြစ်ဖြစ်ဖြစ်ပါလိမ့်မယ်အဲ့ဒါတော့တဘာဝမကြောက်ဘူးလို့ကျွန်တော်မြင်ပါတယ်နိုင်ငံသားများကသာလေနိုင်ငံပါမီထိုင်တဲ့လူမျိုးမရွေးဘာသာမရွေးနိုင်ငံသားတွေကလည်းနိုင်ငံသားခွင့်ရရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာခင်ဗျာကျေးဇူးတင်ပါတယ်
ဒီလောက်ပါပဲကျွန်တော်ဟုတ
်ဟုတ်ကဲ့ခင်ဗျာနောက်ကျွန်တော်ဒီအခုအသံမလူခင်အသံဖန်ယူခဲ့တဲ့အသံဖိုင်တစ်ခုကိုလည်းဖွင့်ပြလိုပါတယ်အဲ့ဒီပုဂ္ဂိုလ်ကတော့ရခိုင်ပြည်နယ်အငိမ့်စားပညာရေးမှူးဆရာကြီးဥပသိန်းအပြောရန်သပိုင်းပညာရှင်သူဖြစ်တဲ့ဆရာကြီးဥပသိန်းရဲ့သူတို့ငယ်စဉ်ကတွေ့ကြုံခဲ့မှုရဲ့အတွေ့အကြုံကိုသူပြောပြထားတာဖြစ်ပါတယ်ခင်ဗျာနားဆင်ကြပါစို့ခင်ဗျာ
ဒီနေ့တောင်းတဲ့ရတညာအဖွဲ့ကမဲနိုင်တဲ့အခါအဲ့ဒီရတညာအဖွဲ့ကိုဟိုဖတ်စာပလာအဖွဲ့ကသွတ်တော်မှာမုစလင်အမတ်တွေနဲ့ရှင်ပြိုင်ဇီလို့မုစလင်အမတ်တွေဘုရားတော်မောင်တော်နေမှာမောင်တော်၂ယောက်ဘုရားတော်၂ယောက်အဒီအမတ်၄ယောက်ဘုရားတော်နေမှာနိုင်စိတ်ရှင်လို့ဟိုတခြားနိုင်ငံကအဲဒင်းရီဒီကိုတာကြီးဆွေးနေပြီးတော့ဟိုကပြားတွေကျွန်တော်နောက်ကနေကပြားပေါ့အဲ့ဒီကပြားတွေကိုဘုံမော်လောပေးဆိုတော့အဒီမုစ်ဒင်းရီဒီကပါဇပလာအဖွဲ့ကိုမေးတယ်လို့အဒီပါဇပလာမွှေမင်းပါဇပလာအမတ်တွေကအဲ့ဒီနေနေနေမှာနိုင်သွားတယ်ကျွန်တော်ကြောက်ခုပါတယ်အဲ့ဒီအမတ်တွေကရတညာဖွဲ့ခိုင်းပြီးနေတောင်းတဲ့အခါတို့တော့ထဲမှာအဲ့ဒီပါဇပလာမွှေမင်းအမတ်တွေကအနေကဆောင်းနေတာကိုကျွန်တော်တို့ကိုယ်တိုင်တောင်းသွားပွားတော့ကြောက်ခုပါတယ်အဲ့မှာဘုရားအမတ်ဘူဘောရှောဆိုလို့ရှိရင်ခိုင်းပြီးနေတည်ရင်လူမျိုးရဲ့အဖြစ်ပြုံး
ဖြစ်တဲ့ပုံစံမျိုးဖြစ်တော့လိမ့်မယ်။ကျွန်တော်ရခိုင်ပြည်နယ်ဆိုတာကိုလုံးလုံးမကြားခင်ဘူးဆိုပြီးတော့ဘုသူဆောင်အမအဘူးအဘူးဘော်ရှော့ကတောင်ကရ90ခုနှစ်ခုပါလီမန်ဆိုတော့မှရတဲ့ကောင်းဆောင်အမဥပမြန်သင်ရှင်းလေးအဆိုအဲ့လိုကန့်ကွက်ဖူးတယ်
။ကြာကြီးအခုအဖြူရောင်ကပြကန်ဆောင်ထားတဲ့လူတွေကိုစနခိုင်ဘက်မှာမဲပေးခွင့်ပြုမဲ့ကိစ္စနဲ့ပတ်သက်လို့ပါဟောဆရာကြီးရဲ့မှတ်ချက်ကလေးတရားကျင်ပါရခင်ဗျာ
အခုအချွေအောင်ကပ်တရားတရားတွေလူတွေဟာကျွန်တော်မထောင်ဆေခုကဒီခိုင်ချိုးပါတီကအဲ့ဒီနေနေနေမှာဘုဇောမောင်တော်နေနေနေမှာသူတို့ဒီခိုင်ချိုးပါတီမွတ်စလင်အမတ်တွေနေရစေခင်ဒီပေါ်နဲ့ဒီပြောင်ကပြကိုထုတ်ပြတယ်လို့ကျွန်တော်အဲ့လိုနားလည်ထားပါတယ်။သူတို့နိုင်ငံသားဖြစ်တယ်မဖြစ်တယ်ဆိုတော့ရှင်းရှင်းလင်းလင်းနိုင်ငံသားဥပဒေနဲ့စီစီပြီးမှဒီပြောင်ကပြကိုင်ပြီးမွတ်စလင်တွေဟာဘင်္ဂလီတွေဟာနိုင်ငံသားဟုတ်တယ်မဟုတ်တယ်ဆိုတော့သိနိုင်တယ်။ကိုပါတီရဲ့ကျိုးစိပေါ်အတွက်အဲ့ဒါတမန်ကိုအဲ့ဒီပြောင်ကပြပါတီမေယာလုပ်ပြီးသဘောမျိုးဖြစ်နေပါတယ
်။ဟုတ်ကဲ့အဲ့ဒါနေသာပြည်နယ်ပြည်မှုဆရာကြီးဥပသိန်းရဲ့ပြောကြားချက်ဖြစ်ပါတယ်။ရခိုင်ပြည်နယ်အကြောင်းကိုပဲအဓိက highlight ပြောသွားတယ်ဆရာကြီးရဲ့အတွေ့အကြုံနဲ့ပြောသွားအခုသောရရှင်တယောက်ကတော့ရခိုင်ပြည်နယ်မဟုတ်ဖက်နဲ့တခြားဒေသအကြောင်းပြောထားတာကိုကျွန်တော်ဖတ်ပြလိုပါတယ်။ white card ကန်ဆောင်သူများကိုမဲ့ပေးခွင့်ပေးရခြင်းအကြောင်းရင်းရှင်းပါသည်။ဝပြည်နယ်နှင့်မိုင်းလားဒေသမှရှိတဲ့ပြည်ကြီးတရုတ်များကိုနိုင်ငံသားပေးဖို့စေချာကြောင်းမိစိန်ပြလိုက်ခြင်းဖြစ်ပါတယ်။ရှမ်းပြည်နယ်ကပါတီခေါင်းဆောင်သူပြောခဲ့သလိုကချင်းပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာတရားမဝင်လူဦးရေ12သိန်းတိုးနေပါတယ်။မင်းမျိုးမန္တလေးရန်ကုန်မှာလည်း15သိန်းလောက်လူမသိသူမသိနေထိုင်ပါတယ်။အဲ့ဒီလူတွေဟာတကယ်တော့ဘိန်းသထေးဘီလီယံနာကြီးများဖြစ်ပြီးငွေကိုရေလိုသုံးနိုင်သူများမြန်မာနိုင်ငံမှာတရဝင်းနိုင်ငံသားတွေဖြစ်သွားရင်မြန်မာတိုင်းရင်းသားအလုံးဟာဘိန်းပြင်တရုတ်နဲ့စစ်တပ်ပေါင်းစည်းထားတဲ့ဖက်စစ်အောက်မှာကျွန်းတပောက်ဖြစ်သွားနိုင်ပါတယ်။ဘာကြောင့်ဒီလိုဖြစ်ရသလဲဆိုတော့ဆိုပြီးတော့သူကအကြောင်းတွေနံပါတ်1နဲ့3ပေးထားပါရယ်အချင်းုံပြောရရင်တော့သူတို့ရဲ့ငွေအင်အားနဲ့ပောက်ပြီးတော့ဒါလက်ပေးပြီးတော့ယူထားတယ်သူတို့ရဲ့စင်အားလည်းကောင်းနေလို့စစ်တပ်တောင်မရှင်းနိုင်ဘူးလို့သူဆိုထားပါရယ်ဆိုတော့ဒါကြောင့်တရုတ်ကိုမတိုက်ပဲရခိုင်ဘက်ကိုစစ်မျက်နှာဖွင့်လိုက်တာပါတဲ့အဲ့တရုတ်ဘက်ကလူတွေကိုမဖမ်းနဲ့မလုဖဲနဲ့ရခိုင်တမျိုးသားလုံးလက်မခံနိုင်တဲ့အချက်ကိုဘာကြောင့်လုတာဆိုတာရခိုင်တွေကိုတော့ဘယ်လိုလုလုနိုင်အောင်ထိနိုင်တယ်လို့တွေ့ထားပါရခင်ဗျာတိုင်းပြည်ကိုရောင်းစားတရုတ်ကျွန်ပြုခံရရေးပထမအဆင့်ဖြစ်ကြောင်းအလုံးသဘောပေါက်ကြစေချင်ပါရခင်ဗျာဆိုပြီးတော့ပြပုဒ်တော်ကိုရွှေမိုင်းဖြစ်ပါတယ်ကိုရွှေမိုင်းကလေလှိုင်းကိုပြပုဒ်ရဲစာပါခင်ဗျာကျွန်တော်ကာယံနဲ့ပြောပြီးတော့တရားကဗျာနဲ့ရေးသားထားတဲ့သောရရှင်တယောက်ရဲ့စာကိုလည်းကဗျာတို့လေးကိုလည်းကျွန်တော်ဖတ်ပြခြင်းပါတယ်။တရားမှာစကားအသုံးနှုန်းကျမ်းလို့ကျွန်တော်စကားအစားထိုးပြောပြပါရစေခင်ဗျာ။တိုင်းလည်းလည်းဆွေးနွေးခန်းအစီအစဉ်ဆိုပြီးတော့သူရေးထားတဲ့ကဗျာကယာယီကိုဌာနီလုပ်မျိုးဖြုတ်ဖို့ကြံလူမျိုးเจ้าကိုထင်သလိုသွင်းမဲ့ဒင်းတို့အသံတိုင်းတစ်ပါးဩဇာကံတော်လှန်ရလူတိုင်းနှကောင်ဝါရင်ဖြင့်နောင်များမှာအင်ရှင်ပြရမယ်ခွေးတဲ့မယိုင်းကြပါဆရာနာမည်လည်းကြည့်ကြပါဦးမြန်မာပြည်ဘွားပြောင်းပူစားတဲ့ချောင်းဦးသားရခင်ဗျာဟုတ်ကဲ့အဲ့ဒါသောရရှင်ရဲ့အမြင်အဘော်တွေဖြစ်ပါတယ်အခုအသံနဲ့ဆွေးနွေးထားတဲ့နောက်သောရရှင်တယောက်ကတော့အခုလို့ပြောထားပါရခင်ဗျာ
ပထမစပြီးပြောရမယ့်အချက်က2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း8အပိုက်345ကကြီးမှာပြဋ္ဌာန်းဖော်ပြထားတဲ့မြန်မာနိုင်ငံသားအဖြစ်အကျိုးဝင်သူသည်မြန်မာနိုင်ငံတော်၏တိုင်းရင်းသားမိဘနှစ်ပါးမှမွေးဖွားသူဖြစ်ရမည်လို့ဆိုပါတယ်။ဒါပေမဲ့အဲ့ဒီတိုင်းရင်းသားမိဘနှစ်ပါးဆိုတာကိုတော့အဓိပ္ပာယ်ဖွင့်ဆိုထားတာမတွေ့ရပါဘူး။ဒီတော့နိုင်ငံသားဆိုတဲ့အဓိပ္ပာယ်လဲမပြည်ပြင်းတော့ပဲလိုရာဆွဲယူဖြစ်နေပါတော့တယ်။ပိုဆိုးတာကနိုင်ငံသားအဖြစ်တိတိကျကျမတတ်မှတ်ရသေးတဲ့ဝှိုက်ကကိုင်းဆောင်သူတွေကိုလွတ်တော်ထဲမှာအမတ်များအဖြစ်နေရာပေးထားတာဟာလဲအံ့ဩလောက်တဲ့လုတ်ပိုင်ခွင့်ရအာနာပိုင်အာနာရှင်များရဲ့လုတ်ရက်ပါပဲဒီလုတ်ရက်တွေဟာလူမှုအကျိုးအတွက်မဟုတ်တာကတော့သိကြပါတယ်အခုလဲနိုင်ငံသားမဖြစ်သေးသူတွေကိုဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာမဲပေးခွင့်ပြုလိုက်တဲ့တမရကြီးနဲ့သဘောတူအတည်ပြုပေးတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးအမတ်အများစုပါတဲ့လွှတ်တော်ဆိုတာကိုလဲအံ့ဩစရာမဟုတ်တော့ပါဘူးပြည်သူနဲ့တိုင်းရင်းသားတွေကမကျေနပ်လို့စူပူးလာရင်လေတိုင်းပြည်ကြောက်ထဲကြမှာဆိုလို့ဆိုပြီး စစ်တပ်ကပဲအာဏာသိမ်းအောင်မှာပဲဖြစ်ကြောင်းမှာခင်ဗျာ
ဟုတ်ကဲ့နောက်အဲ့ဒီဥပဒေကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားကိစ္စမရှင်းမလင်းမှညာဆွေးနွေးတော့သူကဆွေးနွေးတဲ့ပုဂ္ဂိုလ်ကပြောသွားပါတယ်ဒါပေမဲ့ဒီကိစ္စကိုစောစောကရှင်းနေကြီးဒေါ်အင်းဦးစင်ကရှင်းပြပြီးဖြစ်ပါတယ်တော်ရရှင်ခင်ဗျာအခုကျွန်တော်ဖိတ်ကော်လိုတဲ့တော်ရရှင်တို့ကကိုကျော်ဖြစ်ပါတယ်ဘူတထောင်ကကိုကျော်ဖြစ်ပါတယ်ကိုကျော်ရဲ့သဘောထားဆွေးနွေးပါခင်ဗျာ
โอเคพี่ก็สนใ
จ
โอเคเราก็มุสิกาโหราแล้วไม่ถูกป่าว
เรา
เนี่ยมานักงานเนี่ยก้าวส่งดิบ่เนาะตรุโกญาติทะส่งชีพด้วยนินรีตรีติขึ้นน่ะป่ะปฐมอุปมาก็เปลี่ยนนักงานป่ะเนาะเปลี่ยนนักงานสรว่าก็ที่ဝင်ละได้ที่อิมิเกรนต์ที่โกไอ้ตรีโกอย่าก้าวๆหมดเล็ดขึ้นน่ะป่ะเว้ยถ้าแม้นอกส่งจ้ะรอพี่กระเดละก็အဲဆက်လက်တော့မဂ္ဂဇင်းသာလူတက်မှုပါညာဖြစ်တော့တယ်စင်ဟောက်ဆုံးတော့တယ်အဲအဲဆက်လက်တော့မဂ္ဂဇင်းကနေပြီးတော့ဒီဖျားသခင်ပါတဲ့ရုပ်ကြောင့်စာရွက်ကိုစာအုပ်ကိုထည့်ထုတ်တယ်ထည့်ထုတ်လိုက်တဲ့အခါကျတော့မုစလင်ကောက်ဆောင်တယောက်ကပါပြောလေဆိုတော့ပြည်သူနိုင်ငံဟာတဲ့ဒီခုဆိုလို့ရှိရင်လက်အမေရိကန်ကိုကျော်ပြီးတော့မုစလင်တွေရဲ့နံပါတ်1ရန်သူဖြစ်တော့ပါပြီဆိုပြီးတော့ဒါအတိအကျပြောတော့တာရှိပါတယ်ဆိုတော့မုစလင်တွေကိုကောင်းဝင်တာလက်ခံတာမှန်တယ်သို့ပေမဲ့နောက်ဆုံးကြတော့ဒီကပတ်နံပါတ်1မုစလင်တွေကသူဖြစ်တော့ဆိုတာကြီးကတော့အဲ့မကောက်ပါဘူးဗျာနောက်တစ်ခုကစင်စင်နိုင်ငံကကစားပစ်ပစ်ဘောက်ခံပေါ့နော်သူကဘာတော့ကချင်းမိလေဆိုတော့လာမင်းနှင်းနေတဲ့မှာတဲ့စင်တရဲ့ဒီနေဇွန်မိချရီမှာမုစလင်တွေဥစုတော့မိုက်မဲ့လာလာတယ်အများကြီးရှိပါတယ်ဆိုပြီးတော့တို့ရင်တော့ကစီမားဆိုတာချင်းမိပါတယ်ဆိုတော့ပြောတော့ပါတယ်နောက်ဥပမာတစ်ခုကကမ္ဘာမှာအဆင့်အတဆုံးတနင်္ဂနွေဖြစ်တဲ့ဆွစ်ဇာလန်နိုင်ငံကိစ္စပါဆွစ်ဇာလန်နိုင်ငံမှာဆိုလို့ရှိရင်မုစလင်ဦးရေတစ်ပြည်ပြည်များလာတာ2030လောက်ဆိုလို့ရှိရင်မုစလင်ဦးရေဟာဆွစ်ဇာလန်ဦးရေရဲ့အစ်စရာနှုန်းလောက်ဖြစ်လာမယ်လို့သူကမှန်းဆရတယ်အစ်စရာနှုန်းဆိုရင်တော့ဗျာ2060ခုနှစ်လောက်ဆိုလို့ရှိရင်မုစလင်ဦးရေတဝက်ကျော်လေးကျော်နေတော့ဘူးပေါ့ဟုတ
်ကဲ့လူတူ
ချင်းဆွစ်ဇာလန်နိုင်ငံဟုတ်ကဲ့ဒီပါကြည့်ရမယ်တကယ်လို့ဆွစ်ဇာလန်နိုင်ငံမှာမုစလင်ဦးရေကဒါတဝက်ကျော်တော့မဖြစ်ဘူးတပားအချင်းသာဆွစ်နိုင်ငံဆွစ်ဇာလန်နိုင်ငံကဘာဖြစ်တော့မလဲဆိုတာဒါမြန်မာကောက်ဆောင်ကိုစဉ်းစားစီရှင်းပါတယ်တကယ်လို့ရေကောက်ပွင့်နိုင်ဖို့အတွက်သူတို့ဟိုဟာပေါ့ဆွေးတွေ့ဆိုလို့ရှိရင်လည်းအမျိုးသားရေးကိုတိစ္ဆာမဟုတ်ဘူးကျွန်တော်တို့ဒါသတိပေးရှင်းပါတယ
်
နောက်တော့ဒီလိုဦးလုံးခေတ်ကဒါမြန်မာမျိုးနဲ့ဆက်တော့လုပ်မယ်ဆိုလို့ရှိရင်တော့နောက်နောက်ရေကောက်ပွင့်တွေမှာတော့ဒါနလန်ထားဖို့ဆိုတော့စဉ်းစုပါမယ်လို့ကျွန်တော်အားလေးပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုကျော်ဘူထောင်ကိုကျော်ကျေးဇူးတင်ပါခင်ဗျာအာနောက်သောရရှင်တူကျွန်တော်တခွန်းပဲပြောပြရစေအဲ့ဟာကြောက်တော်မြို့နယ်ကပြည်သူ့ထွတ်တော်ကိုယ်စားဥသာစိန်ကသူရဲ့ဆွေးနွေးချက်ကိုအကျယ်ကြီးပေးထားပါတယ်ကျွန်တော်ထူကြတဲ့စကားလုံးလေးကိုတင်ပြချင်ပါတယ်မြန်မာနိုင်ငံမှာတစ်ဖက်နိုင်ငံကဝင်လာတဲ့လူတွေဟာတိန်ထောင်မှာအိန်ထောင်အများကြီးသူတို့ကဒါယူနိုင်တဲ့အတွက်ကြောင့်ပေါ့ဒေသခံတွေကတလင်းတမားစနစ်တိုးတိန်နဲ့သာသမီအနှံ့ငယ်ရှိမယ်သူတို့လူဦးရေနဲ့နေချက်လာတယ်သူရဲ့အသုံးနှုန်းလူမှုရေးနေချက်မှုဒါ demographic imperialism ဆိုတဲ့စကားလေးသုံးထားပြီးတော့ပြောထားတာရှိရပါတယ်ဆိုတော့ကိုကျော်ပြောတာလည်းပဲဥရောပမှာလည်းပဲဒါပါ islamization of europe ဒါ germany တို့ဘာတို့ပြင်သစ်တော့ဟုတ်ပါတယ်ဒီဟာကိုစိုးရိမ်တဲ့လူရှိတယ်ဒါ conservative အုပ်စုတွေဖြစ်ပါတယ်ဆိုဒီအချိန်ညာထက်သွင်းစဉ်းစားဖို့လိုအပ်တဲ့အချိန်နဲ့ဟုတ်ပါသလားမြန်မာနိုင်ငံအတွက်ကောကုမြအေးရဲ့သဘောထားကိုအဲ့ဒီမှာအချင်းပြန်ပြောပြပါလားခင်ဗျာတကိစ္စကို
ဒီလိုပြကျွန်တော်ပြောမယ် white card လို့ပြောလိုက်လို့ရှိရင်အဲ့တော့မုစလင်လို့ဘာဖြစ်လို့ပြင်းနေတာလဲကျွန်တော်နားမလဲ
ဟာ good
ဒါကျွန်တော်အရင်ဆုံးပြောချင်တာဟာအဲ့တော့သူတို့ကျွန်တော်တို့ပြောတာကနိုင်ငံတစ်နိုင်ငံမှာလူမျိုးပေါင်းစုံဘာသာပေါင်းစုံနေတာအဲ့ဒီပုံမှာ white card ညီနာချင်းမုစလင်ဆိုတဲ့အတွေ့အခေါ်မျိုးတော့ကျွန်တော်လက်ခံမှာမဟုတ်ဘူးဒါကျွန်တော်ပုံမှန်လေးလေးပဲပြောတာပါအော် white card တွေကိုမဲပေးခွင့်ပေးလိုက်တယ်ဆိုတော့နိုင်ငံသားအဖြစ်မရေရာသေးတဲ့လူတွေကိုမဲပေးခွင့်ပြုပေးလိုက်တယ်ဆိုတော့ principle ပုံမှာကျွန်တော်တို့စကားပြောနေတာလीသူကအဲ့တော့မရေရာမသေးကြသေးတဲ့နိုင်ငံသားအဖြစ်မရေရာမသေးကြတဲ့လူတွေကိုမဲပေးခွင့်ပေးတယ်ဆိုတော့ဘယ်နိုင်ငံမှကျွန်တော်မကြားဘူးအဲ့တော့ကျွန်တော်နိုင်ငံသားတယောက်အနေနဲ့ကျွန်တော်ပြောချင်းဖြစ်တယ်သူရဟာအဒီနေရာမှာနိုင်ငံသားမဟုတ်တဲ့ဤသည့်ဘာသာဝင်ကိုမဆိုဤသည့်လူမျိုးကိုမဆိုသူကကျွန်တော်တို့လက်ခံမှာမဟုတ်ဘူးနိုင်ငံသားသားနိုင်ငံသားသားပဲဥပမာအားဖြင့်ကျွန်တော်မေးကြရှိတယ်ပေါ့ကြပြောကြလည်းရှိပါတယ်ဥပမာအားဖြင့်ဒါဆိုပါလို့ကြအနောက်နိုင်ငံမှာသွားနေတယ်ကျွန်တော်မြန်မာလူမျိုးဗုဒ္ဓဘာသာဝင်တွေလည်းရှိတယ်အစ္စလာမ်ဘာသာဝင်တွေလည်းရှိတယ်မြန်မာပြည်သွားတဲ့လူများရှိတယ်အဲ့ဒီကနေမွေးလာတဲ့ကလေးတွေအဲ့နိုင်ငံသားတွေဖြစ်သွားပြီဒီလာပြီးတော့မှဆိုမြန်မာနိုင်ငံသားပါဆိုတော့ကျွန်တော်ပြင်းရောက်လေဒါဥပဒေအရဥပဒေပဲဆိုတာနိုင်ငံတစ်ခုမှာနယ်နိမိတ်စီချထားတယ်လူမျိုးတူလို့ဘာသာတူလို့ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင်းကပ်ဖြည့်ရှင်းလို့ရတဲ့တက္ကသိုလ်မျိုးမဟုတ်ဘူးလို့ကျွန်တော်မြင်တယ်အဲ့ဒီလိုပဲ
ဒီ fight ကတက်တနာကျွန်တော်ဆိုးဆိုးပြောသွားပြီပေါ့အားလုံးရဲ့အမြင်မှာဘယ်လိုထင်လဲဆိုတော့ fight ကညီမချင်းအစ္စလာမ်ဘာသာလို့ထင်မှားပါမှာပေါ့အဲ့ဒါတော့ဘာလို့လဲမြန်မာပြည်သားနိုင်ငံသားဖြစ်ဖြစ်အစ္စလာမ်ဘာသာတွေအများကြီးရှိသေးတယ်လေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ပြောချင်တာကဒါရှုပ်ခဲကုန်ပြီခုကအခုကတိုင်းပြည်ရဲ့အခြေအနေကိုပိုပြီးရှုပ်ခဲပြီးပြိပခါတွေပိုပြီးတိုးပွားလာအောင်လုပ်လိုက်တဲ့ဆုံးဖြတ်ချက်ကြီးချက်တွေကိုကျွန်တော်ဝင်ပြောနေတာအဲ့ဒီကိစ္စလေ
ဟုတ်
အဲ့တော့ကျွန်တော်ဖြစ်စီတင်တာကြာနိုင်ငံသားမှန်လေနိုင်ငံသားကသာလေလေပေးပိုင်ခွင့်ဆန္ဒရှိတယ်လေပေးခွင့်ဆန္ဒပေးခွင့်ရှိတယ်ဆိုတော့အပေါ်မှာပဲကျွန်တော်ရက်တီပါဖြစ်တယ်ဒီနေရာမှာဘာသာလူမျိုးဘယ်သူမှကြည့်မှာမဟုတ်ဘူးဒါချင်းချင်းနဲ့ပုံပုံလေးလေးပြောတာပဲဟုတ
်ဟုတ်ကဲ့ခင်ဗျားရေတင်နာကောင်းတဲ့မှတ်ချက်ဖြစ်ပါတယ်ကျေးဇူးတင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဒေါ်အင်းနုဆိုင်ရဲ့နောက်ဆုံးမှတ်ချက်လေးကြားချင်ပါတယ်ဒေါ်အင်းနုဆိုင်ခင်ဗျားအချိန်1မိနစ်ပဲကြာမှာတော့တယ်ဒေါ်အင်းနုဆိုင်ကျွန်တော်အစီအစဉ်အတွက်ကတော့
ဟုတ်ကဲ့ကျမတို့က fight ကပေးထားတဲ့၅သိန်းကျော်ရှိတဲ့ဒီနေ့တစ်ခုကရခိုင်သူတယောက်အနေနဲ့ရခိုင်ပြည်သူတယောက်အနေနဲ့ဆိုတော့ဒီနေ့ပြည်စဲ2008ပြည်စည်းဖို့အရာသူပုံမှန်ကိုကကြီးခဝဲခန့်နေပုံမှန်54လို့မှဆိုဒီနေ့တိုင်းတွေရဲ့နေနမိတ်တွေနားမဲတွေကိုအဲ့ဒီနိုင်ငံသားတွေရဲ့ဆန္ဒကိုရဟယူပြီးတော့ပြောင်းလဲနိုင်တယ်ဝန်ကြီးချုပ်ကဆောက်ခံတင်ပြပြီးတော့သမ္မတကလိုအပ်တယ်လို့လုံနိုင်တယ်ဆိုတော့ပုံမှန်တွေရှိနေလို့တော့ကျမတို့မှနိုင်ငံသားမဟုတ်ဘဲနဲ့နိုင်ငံသားနဲ့ဂျန်လူလေးသေးခွင့်တစ်ချက်အခုဆိုရင်ဒီဥရေကျန်ကိုပြုတ်လိုက်တယ်ဆိုတာဟာကျမတို့ရခိုင်လူအနေနဲ့တနေ့လုံးတစ်ချိန်လုံးကိုကြောမလုံးပဲနဲ့ဘယ်ချိန်ညာငါတို့ရခိုင်ပြည်နဲ့ဟာနာမည်ပြောင်းသွားမလဲနေနေမိတ်ပြောင်းသွားမလဲလို့ကြောချက်နေရတယ်ဆိုရင်တော့ကပေါ်နေရတယ်အစ်ကိုတော့ကျမတို့ကြုံတွေ့နေရပါတယ်လို့ကျမပြောချင်ပါတယ
်ဟုတ်ကဲ့တော်ရင်သူစီခင်ဗျာအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးရတဲ့ကျန်တဲ့ပုဂ္ဂိုလ်တွေအားလုံးနားဆင်နေသောရရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာအခုကျန်ရှိနေတဲ့အချိန်အတွင်းမှာမဆုမြတ်မောင်ကသတင်းအချင်းချင်းကိုပြန်လည်ဖတ်ကြားပါလိမ့်ခင်ဗျာ
ကျင်းတဲ့နဲ့ဂျာမနီတို့အားထုတ်ဆောင်ရွက်နေတဲ့ငင်းကြဲရေးဆွေးနွေးပွဲဟာယူကရိန်းနိုင်ငံအရှေ့ပိုင်းကတိုက်ပွဲတွေအဆုံးသတ်စေဖို့နောက်ဆုံးအခွင့်အရေးတစ်ခုဖြစ်လိမ့်မယ်လို့ပြင်သစ်သမ္မတအဖွန်ဆွာအော်လွန်ကပြောကြားခဲ့ပါတယ်။ရေရှည်ခံတဲ့ငင်းကြဲရေးသဘောတူညီချက်မရလို့ရှိရင်စစ်ပွဲဖြစ်လိမ့်မယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့ကမ္ဘာလုံခြုံရေးဆရာညီလာခံမှာယူကရိန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးစဉ်မှာပြင်သစ်သမ္မတကပြောခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲလ်ကလည်းငင်းကြဲရေးအစီအစဉ်အောင်မြင်မယ်မအောင်မြင်ဘူးဆိုတာတည်တည်ချာချာမပြောနိုင်သေးဘူးလို့ဆွေးနွေးပွဲမှာပြောသွားပါတယ်။မြူနစ်ညီလာခံကိုတက်ရောက်နေတဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဗရော့ဖ်ကတော့ယူကရိန်းပြည်ပတ်ခါတွေအဆုံးသတ်စေမဲ့သဘောတူညီမှုတစ်ခုရနိုင်ပါတယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့အမေရိကန်နဲ့ EU ဥရောပတမကဟာယူကရိန်းကိစ္စပိုဆိုးအောင်လို့လုပ်နေကြတယ်လို့လည်းဝေဖန်သွားပါတယ်။ကင်ညာနိုင်ငံနိုင်ရိုဘီမြို့တော်မှာတော့လွှတ်တော်အမတ်တစ်ယောက်နဲ့သူ့ရဲ့တပ်တော်ဆောင်နှစ်ယောက်အပြင်ရင်မောင်းတစ်ယောက်ပါပြစ်ဒဏ်ခံခဲ့ရပါတယ်။မိသားစုစုံကြတဲ့ပွဲကအပြန်မှာဒီခါပေတီပါတီရဲ့လွှတ်တော်အမတ်ဂျော့ချ်မြူချာရဲ့ကားတိုက်ခိုက်ခံခဲ့ရတာပါ။တမင်လှုပ်ကြံခြင်းလို့ပြစ်ခတ်တဲ့ပုံစံမျိုးဖြစ်တယ်လို့ရဲအရာရှိတယောက်ကပြောကြားခဲ့ပါတယ်။မြန်မာပြည်မှာဂေါ်ကင်းလို့သိကြတဲ့ပြင်သစ်ပကြီးဆရာကြီးပေါ်ဂူဂန်ရဲ့တဟီရှင်ကျွန်းသူနှစ်ယောက်ထိုင်နေတဲ့ပုံပကြီးကားကိုစံချိန်တင်ဈေးအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်။ When will you marry? ဘယ်တော့လက်ထပ်မှာလဲဆိုတဲ့ခေါင်းစဉ်နဲ့1862ခုနှစ်တုန်းကရေးဆွဲထားတဲ့စီဈေးပကြီးကားကိုဒေါ်လာ300နီးပါးနဲ့ရောင်းလိုက်ရတာပါ။ကာတာနိုင်ငံကပြတိုက်တစ်ခုကနေဆွစ်ဇာလန်ပိုင်ရှင်တယောက်စီကဝယ်လိုက်တာလို့သတင်းတွေကပြောပါတယ်။ဒီရေနံပေါ်ကျွဲသွားတဲ့အရှေ့လေပိုင်းဒေသကကာတာနိုင်ငံဟာလွန်ခဲ့တဲ့3နှစ်တော့ကလည်းပေါ်စီဇန်ရဲ့ The Card Player ဆိုတဲ့ပကြီကားကိုဒေါ်လာတန်း250နီးပါးဝယ်ယူခဲ့ပြီးတော့ပကြီကားတစ်ချက်အတွက်ကိုဈေးအများဆုံးပေးဝယ်တဲ့စံချိန်ကိုတင်ခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆွမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆွမွန်ဖြစ်ပြီးတော့ Engineer ကတော့ Curtis Finance ဖြစ်ပါတယ်ရှင်။ VOA American တမနဲ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါရဲ့ရှင်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.